Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် March 6ရက်တောက်ကြနေမနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါနျူကလ িয়ার ရေးသဘောတူညီချက်ကြောင့်အီရန်ရဲ့ဒေတာရင်းလုံရက်တွေကိုလစ်လျူပြထားမှာမဟုတ်ဘူးလို့မစ္စတာကယ်ရီကပင်လယ်ကွေ့နိုင်ငံတွေကိုအမှတ်ခံပြောဆိုပါတယ်အစ္စလာမ်အစွန်းရောက် IS အဖွဲ့ကအင်တာနက်ကနေတဆင့်လူငယ်တွေကိုစီးယုံနေတယ်လို့ FBI ကတတိပေးပါတယ်လေဗရန်ကတပိမောက်ចောင်းသားတွေကိုအကြမ်းဖက်မဖြိုခွဲဖို့တောင်းဆိုတဲ့စူးလီဖျားအနီဘိုဒူးနေဆန္ဒပြပွဲကိုရဲတွေနဲ့အရဲဝတ်တွေကအကြမ်းဖက်ဖြိုခွဲလိုက်ပါတယ်ဒီလိုမျိုးအပေါ်ဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့မင်းကရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒပြចောင်းသားတွေအကြမ်းဖက်ဖြိုခွင်းခံခဲ့ရတာနဲ့ပတ်သက်ပြီးတော့
အခုဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ခေါ်ထုတ်အရေးယူပါတာဝန်ခံမှုလိုပါတယ်ပြီးတော့အခုဖမ်းဆီးထားတဲ့သူတွေကိုအ мян ဆုံးပြန်လဲလွတ်ပေး
88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့စည်းကနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင်ဒါနဲ့တဆက်တည်းပဲအဲ့ဒီရန်ကုန်မြို့တော်ခမ်းမရှိဖြုတ်ခွင်းမှုမှာဒဏ်ရာရခဲ့သူတို့နဲ့မင်းမြန်ချက်ကိုလည်းကြားဖို့ရှိပြီးတော့နောက်ပိုင်းမှာတော့ကိုကန့်ဒေတာကစစ်ပွဲတွေမှာအရက်သားတွေရာနဲ့ချီတေဆုံးခဲ့ရတယ်ဆိုတဲ့အစီရင်ခံစာဒါဟာဘသူလက်ချက်ပါလဲဒီအကြောင်းတွေကိုအခုမနက်မှာကြားဖို့ရှိပါတယ်ရှင်ဒါတွေကိုအလှမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစုံဝင်းလိုင်ကကြီးညာပေးပါမယ်ရှင်
ရှိလေပိုင်းဒေသမှာမတိမငြိမ်ဖြစ်အောင်အီရန်နိုင်ငံကလုပ်တာတွေကိုလစ်လျူပြုထားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တရားရဖို့လုပ်နေတဲ့အပေါ်ပင်လယ်ကွေ့နိုင်ငံတွေကစိုးရိမ်နေတာရော့ဘားသက်သာစေဖို့ကြိုးစားတဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံမှာတာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းတွင်ဝန်ကြီးကယ်ရီကအဲ့လိုပြောတာပါ။ဆွစ်ဇာလန်နိုင်ငံမှာအီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်နဲ့၃ရက်ကြာဆွေးနွေးပြီးတဲ့နောက်ဆော်ဒီအာရေဗျနိုင်ငံရီယတ်မြူစီဘော်ဒူးနဲ့နောက်ပိုင်းမှာဝန်ကြီးကယ်ရီရောက်သွားတာပါ။မလာ30ရက်နေ့နောက်ဆုံးသတ်မှတ်ရမတိုင်ခင်အီရန်နိုင်ငံနဲ့မူပေါင်းသဘောတူညီချက်တစ်ခုရဖို့ရည်ရွယ်ပြီးဆွေးနွေးခဲ့ကြတာပါနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကအီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်အောင်တားဆီးနိုင်မှာမဟုတ်ဘူးလို့အထူးသဖြင့်ဆွန်နီမူဆလင်စော်ဒီဘီယန်နိုင်ငံနဲ့အမေရိကန်ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြတာပါသဘောတူညီချက်ကြောင့်အီရန်အပေါ်နိုင်ငံတကာပြည်အားကျော်သွားပြီးဒေသတွင်းကိစ္စရပ်တွေမှာဝင်ဆွတ်ဖက်ဖို့အခွင့်အလမ်းပိုရသွားမှာကိုလည်းအဲ့ဒီနိုင်ငံတွေကစိုးရိမ်နေကြပါတယ်
အင်တာနက်ကတဆင်အကြမ်းဖက်သမားဖြစ်နိုင်ခြေရှိသူတွေကို IS အစ္စလာမစ်စစ်သွေးကြွတွေကတပ်သားစုဆောင်နေတာကိုသတိထားစောင့်ကြည့်ကြဖို့ရဲတပ်ဖွဲ့တွေနဲ့ပြည်သူလူထုကို FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုကကြာသပတေးနေ့မှာသတိပေးပြောကြားလိုက်ပါတယ်။အထူးသဖြင့်တော့ IS အဖွဲ့ကလူမှုကွန်ရက်တွေအသုံးပြုပြီးတပ်သားတွေစုဆောင်နေတဲ့ကိစ္စပေါ်သူတို့အနေနဲ့စိုးရိမ်ပူပန်ကြောင်းဒါကြောင့်လဲလူထုအနေနဲ့သတိထားစောင့်ကြည့်ပြီးမတင်ကားပေါ်ရတွေ့ရင်သက်ဆိုင်ရာရဲတပ်ဖွဲ့ကိုအကြောင်းကြားစေလိုကြောင်း FBI အရာရှိတဦးက AFP သတင်းဌာနကိုပြောကြားခဲ့တာပါ။စီးရီးယားနိုင်ငံမှာရှိတဲ့ IS အဖွဲ့နဲ့တွားရောက်ပူးပေါင်းနိုင်အောင်အင်တာနက်ကနေလှုပ်ဆောင်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဝါရှင်တန်စင်ကြီးဖုံးမှာရှိနေတဲ့အသက်18နှစ်အရွယ်ចောင်းသားတဦးကိုလည်း FBI ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်း The Washington Post သတင်းစာမှာပုတ်ထုံးလေးကရေးသားထားပါတယ်။အဲ့ဒီအမှုနဲ့ပတ်သက်လို့တော့ FBI ကရုံးတရားထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အမေရိကန်နိုင်ငံအတွင်းကမြို့နယ်အသီးသီးမှာရှိတဲ့ခေါင်းဆောင်တွေအနေနဲ့အလုပ်ကိုင်မရှိဘဲပြင်းနေကြမဲ့လူငယ်တွေနဲ့ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့ပြီးခဲ့တဲ့လအတွင်းသမရအင်ဂျီရောမှာကျင်းပခဲ့တဲ့အကြမ်းဖက်မှုထိပ်သီးညီလာခံမှာသမရဘာရကိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်။အဲဒီလိုလူငယ်တွေဟာအကြမ်းဖက်သမားတွေအတွက်အဓိကဖြစ်မှဖြစ်ပါတယ်
။ယူကရိန်းရှေ့ဘက်မှာဆူယော့တက်တွေကိုတိုက်ခတ်နေတဲ့တီချာခွက်ထွက်ရေးဝါဒီတွေနဲ့အတူတွဲပြီးတော့တိုက်ခတ်ပြီးနေတဲ့ရုရှားစစ်သားတွေအလုံးရင်းထဲကိုတည်ဆုံနေကြတယ်လို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့အကြီးတန်းတာဝန်ရှိသူတူကကြာသပတေးနေ့မှာပြောလိုက်ပါတယ်။လက်ဗီယာနိုင်ငံရီဂါမြို့မှာလုပ်တဲ့ညီလာခံတစ်ခုအတွင်ပြောတဲ့မိန့်ခွန်းထဲမှာနေတူအဖွဲ့ဒုတိယအတွင်းမူချုပ်အလက်ဇန်ဒါဗတ်ဘောကအဲ့ဒီလိုထည့်ပြောသွားတာပါအမျက်ဒေါသထွက်ပြီးအတိတ်ကိုပြန်သွားခြင်းနေတဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေကိုချိုးဖောက်နေတဲ့ယူကရိန်းကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးအိမ်နီးချင်းနိုင်ငံတွေကိုအကြက်ကင်အနိုင်ကျင့်နေတဲ့ရုရှားနိုင်ငံဟာအနောက်စစ်ဖက်မှာမိတွေနဲ့ဥရောပသမဂ္ဂရင်ဆိုင်နေရတဲ့ချင်းချော့မှုနဲ့စင်ခေါ်မှုအသစ်တွေကတခုဖြစ်တယ်လို့လည်းသူကပြောပါတယ်ရုရှားနိုင်ငံဟာယူကရိန်းရှေ့ပိုင်းဒေသစီစစ်သားထောင်ပေါင်းများစွာကိုဆေလွတ်နေပြီးစစ်ဖက်ပစ္စည်းကိရိယာရာဝတ်များစွာကိုပို့ပေးနေတယ်လို့ဥရောပနဲ့အာရှထိစပ်ဒေသများရေးရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးဗစ်တိုးရီးယားနူလန်ကအမေရိကန်ကွန်ဂရက်လွှတ်တော်ရေးရာကော်မတီတစ်ခုကိုပြောခဲ့အပြီးနောက်တည့်မှာပဲနေတိုးဒူးချုပ်ဗတ်ဘောကမင်းကွန်းထဲမှာထည့်ပြောတာပါယူကရိန်းရှေ့ပိုင်းကတိချောက်ခွက်ထွက်ရေးဝါဒီတွေကိုရုရှားတပ်ဖွဲ့ဝင်12,000လောက်ကကူညီတိုက်ခိုက်ပေးနေတယ်လို့ ဥရောပဆိုင်ရာအမေရိကန်ကြီးတက်တမှုလူပိုချုပ်ကြီးဘန်ဟော့ဂျက်စ်ကဒီသတင်းပတ်တွင်ပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကကျေးရွာတစ်ခုကိုဘိုကိုဟာရမ်အဖွဲ့လို့မတင်ကားရတဲ့အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ68ဦးသေဆုံးသွားပါတယ်။အင်ကန်နေ့မိုးမလင်းငင်ဘော်နိုပြည်နယ်အတွင်းကညဘာကျေးရွာကိုစစ်သွေးကြွားတွေကဝင်ရောက်တိုက်ခိုက်ခဲ့တာလို့မျက်မြင်သက်သေတွေက VOA သတင်းတောက်ကိုပြောပါတယ်။အမျိုးသမီးတွေကိုအသက်ချမ်းသာပေးခဲ့ပေမဲ့အသက်12နှစ်73နှစ်နဲ့14နှစ်အရွယ်တွေပါအပါအဝင်အမျိုးသားအလုံးကိုတတ်ဖြတ်ပစ်လိုက်ကြတယ်လို့ညဘာကျေးရွာသူအမီနာတူမမိုဒူးကပြောပါတယ်။အကျွမ်းဖက်သမားတွေဝင်လာတဲ့အချိန်ချုံမုတ်တွေနဲ့ဝင်ပုန်းနေတဲ့အမျိုးသမီးတွေနောက်ပိုင်းရွာကိုပြန်လာတဲ့အချိန်မှာတနတ်ဒဏ်ရာတွေလေပင်အလိခံထားရတဲ့ဒဏ်ရာတွေနဲ့အမျိုးသားတွေအားလုံးသေဆုံးနေကြရတာတွေ့ရကြောင်းပြောပါတယ်။အတိုက်ခံခဲ့ရတဲ့ကြေးရွာကဝေးလံခေါင်ဖျားလွန်းတဲ့အတွက်အဲ့ဒီလိုတိုက်ခိုက်ခံရတဲ့ဆိုတဲ့တဲ့နဲ့ဟာမိုင်60လောက်ဝေးတဲ့ပြည်နယ်မြို့တော်မိုက်ဒူဂူရီကိုနှစ်ရက်ကြာမှရောက်လာတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသကတခြားမြို့တွေနဲ့ကြေးရွာတွေကိုဘိုကိုဟာရမ်အဖွဲ့ကတိုက်ခတ်နေတာနဲ့ပုံစံတူပါတယ်။
ဒီကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြနေမနေ့ဖက်တဲ့များကိုဆက်လက်ထုတ်လွှင့်နေပါတယ်။လက်ပရန်မှာရတဖွဲ့ကပိတ်ဆို့တားဆီးထားတဲ့သပိတ်မောက်ကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲတာမျိုးမလုပ်ဖို့တောင်းဆိုတဲ့ရောင်ဝံမြို့တော်ခမ်းမရှိစုလီဖရားအနီးဘူဒူးနေဆန္ဒပြပွဲကိုအဓိကယုံနှိမ်နှင်းရေးရဲတွေဘဲသူဘဲဝါတွေမှမသိရပဲတာဝန်ဆိုတဲ့လက်ပတ်အနီးပတ်ထားတဲ့အရောက်ဝလူပုဂ္ဂိုလ်တွေကနံပါတ်ထုတ်တွေနဲ့အတင်းဝင်ရောက်ရိုက်နှက်ဖြိုခွဲလိုက်ပါတယ်။အဲ့လိုဖြိုခွဲတာမှာ88မျိုးဆက်ခေါင်းဆောင်တွေဖြစ်ကြတဲ့မနီလာသိန်းမနုနုအောင်နဲ့ကိုမျိုးတန်တို့အပါအဝင်ကျောင်းသားရှိရောက်တဲ့မနေ့အဖမ်းခံရပြီး၁၀ယောက်ကျော်တန်ရာရတယ်လို့ရန်ကုန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အဲ့ဒီအကြမ်းဖက်နှိမ်နှင်းတဲ့ဖြစ်ရပ်ကပုံတွေကို Facebook လို့လူမှုကွန်ရက်စာမျက်နှာတွေမှာအများအပြားတင်ထားပြီးတော့ဖြန့်ဝေနေကြပါတယ်။လက်မောင်းနှစ်ဖက်မှာတက်တူးတွေအပြည့်ထိုးထားသူအရဝတ်နဲ့လူငယ်တူဦးကကျောင်းသူတူဦးကိုလေဘင်းကနေတိုက်ဖက်ပြီးဖမ်းထားတဲ့ပုံနောက်လူတစ်ယောက်ကခုတ်တောင်းပုံပါခေါင်းစည်းနဲ့လူငယ်တစ်ယောက်ကိုအတင်းချုပ်ပြီးဖမ်းထားတဲ့ပုံစတာတွေကိုတွေ့ရပါတယ်။ဒါအပြင်မနီလာသိန်းမနုနုအောင်တို့နဲ့အဲဒီတာဝန်လက်ပတ်ပတ်အရဝတ်လူတချို့ရုံးရင်းဆန်ခတ်ဖြစ်နေတာတွေရဲတွေနံပါတ်တုတ်တွေနဲ့နောက်ကနေအတင်းလိုက်ရိုက်နေတာတွေလူငယ်တယောက်ကိုအတင်းချုပ်ဖမ်းသွားတဲ့အရဝတ်နဲ့လူတွေကသတင်းတောက်တွေပဲလက်ပြီးသူတို့ကိုပါရိုက်ဖို့အော်ဟစ်ဆဲဆိုပြောတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့ရပါတယ်
တောင်ကိုရီးယားနိုင်ငံမှာမျက်နှာနဲ့လက်ကိုဓာတ်နဲ့တက်ခတ်ခံရတဲ့အမေရိကန်သားမကြီးကသူ့အနေနဲ့ကျန်းမာရေးကောင်းမွန်နေပြီးစိတ်ဓာတ်ခံခံမှမှာရှိနေကြောင်းဂျာတာပရိနေကပြောပါတယ်သမကြီးမတ်လစ်ပတ်ကိုဆေးရုံမှာကုသမှုပေးနေတဲ့အချိန်မျက်နှာမှာ17စင်တီမီတာလောက်ကွဲသွားတဲ့နေရာအတွက်ဆရာဝန်တွေကအချက်80ချုပ်ပေးခဲ့ရပြီးလက်မှာရသွားတဲ့ဒဏ်ရာတွေကြောင့်အရွတ်နဲ့အာယုံကြောတွေအတွက်ခွဲစိတ်ကုသမှုပြုလုပ်ဖို့လိုတယ်လို့ဆိုပါတယ်သူအခုလိုဒဏ်ရာရတဲ့အပေါ်အားပေးကြောင်းပြောကြတဲ့သူတွေနဲ့သူတွေကိုသူနဲ့သူမိသားစုကကျေးဇူးတင်ကြောင်းမှကြခင်မှာအမေရိကန်တောင်ကိုရီးယားဆက်ဆံရေးတိုးတက်ကောင်းမွန်ရေးလှုပ်ဆောင်မှုသူတာဝန်တွေကိုပြန်လည်ထမ်းဆောင်တော့မှဖြစ်ကြောင်းတာမကြီးလစ်ပတ်က Twitter လူမှုကွန်ရက်ကတစ်စင်အကြောင်းပြန်ခဲ့ပါတယ်ဒီတိုက်ခိုက်မှုဟာတရားမျှတမှုအတွက်ဓာတ်နဲ့လီချင်းဖြစ်ကြောင်းစစ်မဲ့လိုလားတဲ့အမေရိကန်ကိုအဲ့ဒီလိုပြစ်ဒဏ်ပေးတင်ကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းစာတွေမှာရေးသားထားပါတယ်ဒီတိုက်ခိုက်မှုဟာမြောက်ကိုရီးယားကကန့်ကွက်နေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကအခုသတင်းပတ်အတွင်းစီးရေးလက်ကျင်တာကိုတောင်ကိုရီးယားပြည်သူလူထုကကန့်ကွက်တယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းလဲမြောက်ကိုရီးယားကပြောပါတယ
်ကနေဒါနိုင်ငံတိုရွန်တိုမြို့ကကိုရီးယားလူမျိုးခရီးယန်ဖုန်တော်ကြီးတပါဟာမြောက်ကိုရီးယားနိုင်ငံစီလူသားချင်းစာနာမှုလုပ်ငန်းတစ်ခုနဲ့တွားရောက်ရင်ပြုံရမ်းမျိုးတော်မှာအဖမ်းခံလိုက်ရတယ်လို့သူ့ရဲ့မိသားစုကပြောပါတယ်။အသက်60အရွယ်ဖုန်းတော်ကြီးဖျောင်ဆိုးလင်းဟာပြုံရမ်းမျိုးတော်စီဇန်နဝါရီလ31ရက်နေ့ကထွက်သွားပြီးတဲ့နောက်ဘာသတင်းမှမကြားရတော့ဘူးလို့သူ့ရဲ့အနီးကမိတ်ဆွေတူက VOA ကိုရီးယားဘာသာဌာနကိုပြောတာပါ။ရဲအတော်ကြာပြီးတဲ့နောက်သူပြန်ထွက်ဖို့စီစဉ်ထားတဲ့ရက်မှာလင်းထွက်မလာတာကြောင့်မိသားစုကကနေဒါအစိုးရစီအကူအညီတောင်းတာပါ။ပထမတော့မြောက်ကိုရီးယားနိုင်ငံတဲ့အီဘိုလာရောဂါပိုးမရောက်အောင်တားဆီးဖို့ကြိုးစားတဲ့မြောက်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလင်းကိုတီးခြားခွဲထားတယ်လို့ယူဆခဲ့ကြောင်းအဲ့ဒီမိတ်ဆွေကပြောပါတယ်။မြောက်ကိုရီးယားကကနေဒါနိုင်ငံသားတဦးကိုဖမ်းထားတယ်ဆိုတာကြာသပတေးနေ့မှာကနေဒါနိုင်ငံသားရဲ့ဌာနက VOA ကိုအတည်ပြုပြောဆိုပေမဲ့အဖမ်းခံရရသူဘယ်သူဆိုတာကိုတော့မပြောပါဘူး။ဒီဖမ်းဆီးမှုကိုတောက်ကြတဲ့အစောပိုင်းထိတော့မြောက်ကိုရီးယားဆွေကအတည်မပြုသေးပါဘူး။မြောက်ကိုရီးယားကကလေးတင်းကျောင်းတွေနဲ့မိဘမဲ့ကလေးတွေကိုကူညီထောက်ပံ့တဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကို1996ခုနှစ်ကတည်းကဖုန်တော်ကြီးလင်းကမကတာပြုလုပ်လာတာပါ။
အခုနှစ်အတွက်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နဲ့ဝန်းကျင်လောက်ရှိမယ်လို့ ဝန်ကြီးချုပ်လီကေချန်းကပြောကြားလိုက်တဲ့အတွက်ဒါဟာ25နှစ်အတွင်းအနည်းဆုံးဖွံ့ဖြိုးတိုးတက်မှုလည်းဖြစ်ပါတယ်။ပုံမှုခက်ခဲတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်ဖို့လိုအပ်ကြောင်းလဲမြို့သားပြည်သူ့ကွန်ဂရက်စီအိုဘွဲအဖွဲ့မင်းကွန်းထဲမှာဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။တရုတ်စီးပွားရေးအပေါ်အထက်ကကြလာတဲ့ဖိအားတွေဟာပုံမှုပြင်းထန်လာနေပြီးတိုင်းပြည်စီးပွားဖွံ့ဖြိုးမှုဟာအမြင့်တွယ်နေတဲ့ပြဿနာတွေဟာလည်းပိုပြီးတော့တည်သာနေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်အခုနှစ်မှာရင်ဆိုင်ရမယ့်အခက်အခဲတွေဟာမနစ်ကကြုံရတာတွေနဲ့ပုံမှုကြီးမားမယ့်အကြောင်းလည်းသူကထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်ဖွံ့ဖြိုးမှုဟာအရေးပါတဲ့အပိုင်းမှာရောက်ရှိနေပြီးဒီကာလအတွင်းမှာအောင်မြင်ပြီးမြောက်နိုင်တဲ့အခွင့်အရေးတွေလည်းအများပြားရှိတယ်လို့ဆိုပါတယ်။အခုနှစ်မှာစီးပွားဖွံ့ဖြိုးမှုအတွက်စင်ခေါ်မှုတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြတဲ့အနေနဲ့တရုတ်နိုင်ငံရဲ့ငွေတိုးနှုန်းကိုဒုတိယအကြိမ်မြောက်ချော့ချပြီးသတင်းပတ်တစ်ပတ်မပြည့်ခင်မှာပဲလွတ်တော်ဆွေးနွေးပွဲကိုကျင်းပတာပါ။အိမ်ချမ်းမြေဈေးနှုန်းကျဆင်းလာတာအကျွေးတွေများနေတာနဲ့ဆက်ရုံတွေရဲ့လုံနိုင်စွမ်းကျဆင်းလာတာတွေကတိုင်းပြည်စီးပွားရေးကိုဖိအားပေးသလိုဖြစ်နေတဲ့အတွက်2014ခုနှစ်ကသုံးစွဲထားတဲ့ဆရာခိုင်နှုန်းပေါ်ကျော်ပိုတုံးပြီးတော့အခုနှစ်မှာ 1.84 ထရီလီယံဒေါ်လာအသုံးပြုဖို့တရုတ်အစိုးရကစီစဉ်ထားပါတယ
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါစေအရင်ဆုံးတော့ရန်ကုန်မှာဆန္ဒပြကြောင်းသားတွေအကြမ်းဖက်နှိမ်နှင်းခံရတဲ့အခြေအနေနဲ့စပါမယ်ရှင်ရန်ကုန်မြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ចောင်းသားတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့မှုမှာအဓိကတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးနိုင်ငံရေးအဖွဲ့တွေနဲ့တက်ကြွလှုပ်ရှားသူတွေကလည်းဒီမိုကရေစီလမ်းကြောင်းပေါ်ကိုတွားနေပါတယ်ဆိုတဲ့မြန်မာအစိုးရရဲ့ဥပဒေနဲ့မညီတဲ့လှုပ်ရက်ဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိနေတာပါအပြည့်အစုံကိုတော့ VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးတော့ဆက်ပြောပြပါမယ်ရှင်အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအတည်ပြုဖို့လွှတ်တော်မှာစတင်ကြားနာခဲ့တဲ့မနေ့ကြာသပတေးနေ့မှာပဲရန်ကုန်မြို့တော်ခမ်းမရှိမှာငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ចောင်းသားတွေကိုအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းမှုတွေလုပ်ခဲ့ပါတယ်ရန်ကုန်ကိုခြိတက်လာရင်လက်ဗရန်မှာပိတ်ဆို့ခံထားရတဲ့ကျောင်းသားတပိတ်စစ်ကြောင်းကိုအာဏာပိုင်တွေကအကြမ်းဖက်ဖြုတ်ခွင်းတာတွေမလုပ်ဖို့တောင်းဆိုတဲ့အနေနဲ့တက္ကသိုလ်အသီးသီးကရာပေါင်းများစွာသောကျောင်းသားတွေဟာရန်ကုန်မြို့တော်ခမ်းမရှိမှာစုဝေးတောင်းဆိုခဲ့ကြတာပါဒီတောင်းဆိုမှုကိုရဲနဲ့လက်ပတ်အနီဝတ်ရဲသားတွေကဒုတ်တွေနဲ့ရိုက်ပြီးတော့အကြမ်းဖက်ဖြုတ်ခွင်းခဲ့တယ်လို့အနည်းဆုံး10ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်ကြုံတွေ့ခဲ့ရသူတဦးက VOA ကိုပြောပြပါတယ
်အကြမ်းဖက်နဲ့ရဲနဲ့ပေါ့အဲ့ဂျားတွေတဲမှာရောရှင်းမှာရောအသားရှင်ပေါ့နော်လက်ပတ်အညီတွေနဲ့သူအဲဒါညာနဲ့ချီပြီးတော့ပေါ့နော်သူအရက်နဲ့နေလက်ထွက်နေတယ်အဲ့လိုမျိုးပေါ့သူရောက်လာပြီးတော့အဲ့ဒါကြောင်းသားတွေအတင်းဝင်ဆွဲအတင်းဝင်ရိုက်တာပဲဒီသုတ်တွေမျိုးပါရင်ဟုတ်တယ်နေပြီးဆက်တင်ပါလေဝလုံးတွေပါလေတာလာတယ်အချို့ရဲမှုတွေကလည်းချကွာတယ်ချပြီးမှရှင်းမယ်တယ်အဲ့ဒါတွေလည်းကျွန်တော်မြင်နေရတယ်နောက်ပြီးတော့ဟိုလူငယ်တွေလည်းများတယ်တချို့ဆိုရှင်15မိနစ်အောက်တွေတွေ့ရတယ
်ဒီဆန္ဒပြပွဲအတွင်းဖန်စီခံရသူတွေထဲမှာ88မျိုးဆက်ငင်းငင်းရင်နဲ့ပွန်းလင်းလူဖွဲ့စည်းကမနီလာတိမ်မနုနုအောင်နဲ့ကိုမျိုးတန်တို့အပါအဝင်အနည်းဆုံး10ဦးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုလိုရဲနဲ့လက်ပတ်အနီဝတ်ရဲသားတွေကအကြမ်းဖက်ရိုက်နဲ့လူစုခွဲခဲ့တဲ့ကိစ္စကို88မျိုးဆက်ចောင်းသားတွေကသတင်းစာရှင်းလင်းပွဲလုပ်ကန့်ကွက်ခဲ့ပြီးတော့ဒီဖြစ်ရပ်မှာအဓိကတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့နဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ចောင်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ဆန္ဒဖော်ထုတ်တဲ့သူတွေထဲမှာအကြမ်းဖက်တာလက်နဲ့ဆွဲကင်တာမရှိပါဘူး။ဒါပေမဲ့ဖြည့်ချင်းတဲ့ပုံစံမှာအရင်ကကျွန်တော်တို့စွာရှင်နေတဲ့ဖြည့်ချင်းတဲ့ပုံစံမျိုးတာဝန်ရှိသူမဟုတ်ဘဲနဲ့တာဝန်လက်ပတ်တွေပတ်ပြီးတော့မိန်းကလေးတွေကိုကာရင်နေမဲ့အောင်အခုလိုမျိုးနှိမ်နှင်းတာမျိုးဖြစ်လာတာကိုတော့ကျွန်တော်တို့88မျိုးဆက်အနေနဲ့လုံးဝတန်းကြီးမခံပါဘူး။ကျွန်တော်တို့လက်မခံနိုင်ပါဘူး။ဒါကြောင့်မလို့အဲ့ဒါလိုလက်ပတ်ပတ်ပြီးတော့အကြမ်းဖက်ခွင်ကိုအရင်စစ်အစိုးရလက်ထက်ကစွမ်းရှင်နေလုတ်တဲ့ဆောင်ရွက်ချက်မျိုးကိုဘသူကဥဆောင်ပြီးတော့တာဝန်ပေးတယ်။အရင်စွမ်းရှင်လုတ်ရမျိုးလုတ်လာတာမျိုးကိုတော့နောက်နောက်မကျူးလွန်အောင်လဲကျွန်တော်တို့ဟန်တားရပါလိမ့်မယ်။ဒါကြောင့်မလို့အခုဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ဖော်ထုတ်အရေးယူပါတာဝန်ခံမှုလိုပါတယ်။ပြီးတော့အခုဖမ်းဆီးထားတဲ့သူတွေကိုအမြန်ဆုံးပြန်လဲလွတ်ပေးပြီးတွေ့ဆုံဆွေးနွေးဖြေရှင်းဖို့အတွက်ကျွန်တော်တို့88မျိုးဆက်အနေနဲ့အလေးအနက်ကျွန်တော်တို့တောင်းဆိုပါတယ်။ဒါ88မျိုးဆက်ရဲ့သဘောထားဖြစ်ပါတယ
်88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးကိုကိုကြီးပြောသွားခဲ့တာပါတခါ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကလည်
းကျွန်တော်ဒီကနေ့ကျွန်တော်ဇီယာညီမ2ယောက်ကျွန်တော်ညီ2ယောက်ဖန်စီ ထိန်သိမ်းခံရတဲ့အခြေအနေအရင်နဲ့ခံရတဲ့အခြေအနေဖြစ်သွားပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေး main swing ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စရပ်ဖြစ်ပါတယ်တို့တော့လေတခြား issue ပဲဆန်ရကိစ္စရပ်ဒီအားလုံးကျွန်တော်တို့လုံးဝလက်လွတ်ထားတာမျိုးမရှိဘူးဂျောင်းဝင်စေဆက်တင့်တော့ပါလေကျွန်တော်တို့စေဆက်ပေးခဲ့တာဖြစ်ပါတယ်နောက်ဆုံးအချိန်ထိလည်းလက်ရှိကျောင်းသားများနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံမှုကျောင်းသားများရဲ့သဘောထားကိုအစိုးရကတိုက်တွန်းမှုစင်စက်မပြတ်ရှိဘူ
း။အလားတူဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းဒါဟာဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်ဝေဖန်ခဲ့ပါတယ်
။ကျွန်တော်ပထမဆုံးမှတ်ချက်ပေးချင်တာဒီဥစ္စာဥပဒေနဲ့လုပ်ရက်ဥပဒေနဲ့မညီတော့လုပ်ရက်ပဲနော်။ဖြုတ်ခွဲတာပဲဖြစ်ဖြစ်ဘာလုပ်တာလို့ဒီအကုန်လုံးကဥပဒေနဲ့အညီလို့ဥပဒေနဲ့အညီလို့လို့ရှိရင်ယူနီဖောင်းဝတ်ရဲတော်၎င်းတခြားလက်နက်ကင်တော်၎င်းဖြစ်ရမယ်အဲ့တော့အဲ့ဒါမျိုးမဟုတ်တော့ပုံကူများပါနေဆိုရင်အဲ့ဒါဥပဒေမဲ့လုံရလို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်ပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကစတင်လှုပ်ရှားတဲ့အချိန်ကစတင်ပြီးတော့ညှိနှိုင်းပြောဆိုကြရင်ဒီလိုအဖြစ်မရောက်ချက်ချင်းမဆောင်ရွက်ပါနဲ့အချိန်ကြာညာမှုကဒါကိုဖြစ်စေတယ်လို့ကျွန်တော်အဲ့လိုပဲနားလည်
ဒီလိုရန်ကုန်မြို့တော်ခမရှိမှာဆန္ဒပြနေတဲ့ចောင်းသားတွေကိုအာဏာပိုင်တွေကလူစုခွဲအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်နေချိန်မှာပဲလက်ဗရန်မြို့မှာလည်းចောင်းသားတပိတ်စစ်ចောင်းကိုတားဆီးထားတဲ့အာဏာပိုင်တွေရဲ့လုပ်ရက်ကိုကန့်ကွက်တဲ့ပြည်သူတို့ချို့ဖမ်းဆီးခံခဲ့ရပါတယ်။အခုလိုလက်ဗရန်ရောက်ပင်မတပိတ်စစ်ចောင်းကိုရန်ကုန်ကိုဆက်လက်ချီတက်ခွင့်မပြုတဲ့အတွက်ထိုင်တပိတ်ဆင်နွှဲနေကြတဲ့ចောင်းသားတွေနဲ့အတူအစာငတ်ခံဆန္ဒပြနေကြတဲ့တန်ဃာတော်တွေကိုတပိတ်မောက်ចောင်းသားတွေနဲ့ဆက်ပြီးမပူပေါင်းဖို့ကျောင်းသားတွေကိုလည်းနေရက်ပြန်ဖို့အတွက်ရန်ကုန်တိုင်းဒေသကြီးဂိုင်းပေါင်းစုံတန်ခါနာယကအဖွဲ့တွေပဲခူးတိုင်းဒေသကြီးအနောက်ပိုင်းဂိုင်းပေါင်းစုံတန်ခါနာယကအဖွဲ့တို့ကမြစ်တာရက်ခံခဲ့ကြပါတယ်။ဥပဒေကြမ်းကိုလွှတ်တော်တွင်ဆွေးနွေးဖို့ပြင်ဆင်နေပြီဖြစ်တာကြောင့်ပေါ်ထွက်လာမယ့်ရလဒ်တွေကိုစောင့်ကြည့်ကြဖို့မြစ်တာရက်ခံချက်ကိုလက်ဗရန်မြို့တန်ခါမဟာနာယကအဖွဲ့ဆရာတော်တစ်ပါးကဖတ်ပြခဲ့ပါတယ်
။ပြည်သူအများဒီငင်အချမ်းမှုပြပြမည်လို့ဟူသောစိန်သောကများမရှိသေးတို့အတွက်ရန်ကုန်မြို့သို့ဝင်ရောက်ရန်ကြိုးပမ်းမှုမပြုဘဲမိမိတို့၏မိဘရင်ခွင်တို့ပြန်လည်ဝင်ရောက်ခိုလုံပြီးပေါ်တွန်းလာမည့်ရလကောင်များအားစောင့်ကြည့်ကြသည်ပါကြောင်းလေးလေးနက်နက်မေတ္တာရောက်ခံအပ်ပါသည
်လက်ဗရန်ရောက်ចောင်းသားတွေရဲ့ထိုင်တဲ့ဘိတ်ဆင်နွှဲတဲ့စီကိုလာရောက်အားပေးခဲ့ကြသူ12ဦးကိုတော့စီတန်းလက်လက်ခွင်ပုံမှန်ဆက်ရှင်နဲ့မနေ့ကြာတာပရင်းတွေကအာနာပိုင်တွေကအမှုဖွင့်ခဲ့ပါတယ်။ဒါပြင်ကြာတာပရင်းတွေကစတင်ခဲ့တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူချမ်းအတီးပြူရဲလွတ်တော်ကြားနာပွဲကိုပင်မတပိတ်စစ်ကြောင်းကကျောင်းသားခေါင်းဆောင်6ဦးမတက်ရောက်နိုင်တဲ့အတွက်လဲဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တွေအားလုံးကကြားနာပွဲကိုမတက်ရောက်ဘဲထွက်ခွာခဲ့ကြပါတယ်ရှင်။ဒါနဲ့တဆက်တပဲရန်ကုန်မြို့တော်ခမရှိအကြမ်းဖက်ဖြိုခွင်းမှုမှာဒဏ်ရာရခဲ့သူတဦးရဲ့ပြောပြချက်ကိုလည်းဆက်ပြီးကြည့်ရအောင်ပါရန်ကုန်မြို့တော်ခမရှိကကျောင်းသားဆန္ဒပြပွဲကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းချိန်မှာဖမ်းဆီးခံခဲ့ရသူတွေရှိသလိုအာဏာပိုင်တွေနဲ့လက်ပတ်အနီဝတ်တွေရဲ့ရိုက်နှက်မှုကြောင့်အနည်းဆုံး6ဦးလည်းဒဏ်ရာရရှိခဲ့ကြပြီးတော့ဒီလူတွေဟာဦးဝင်းတင်ဖောင်ဒေးရှင်းအခမဲ့ဆေးကမ်းမှာဆေးကုသမှုခံယူခဲ့ရပါတယ်အခုလိုဒဏ်ရာရသူတွေထဲမှာနိုင်ငံရေးအကျဉ်းသူဟောင်းမန်နီမိုလိုင်းလဲပါဝင်ခဲ့ပါတယ်အပြည့်အစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ရန်ကုန်မြို့တော်ခမ်းမရှိဆန္ဒပြចောင်းသားတွေနဲ့အတူလက်ချင်းချိတ်ပြီးဆန္ဒဖော်ထုတ်နေသူတွေထဲမှာနိုင်ငံရေးအကျဉ်းသူဟောင်းမန်နီမိုလိုင်းလဲပါဝင်ပါတယ်သူကကြာသပတေးနေ့ညနေခင်းဖြစ်စဉ်ကိုအခုလို့စာပြောပါတယ
်ចောင်းသားတွေကသူ့ရဲ့အချိန်ကျတော့သူစုခွဲဖို့အော်ဘီဆိုတော့ကျွန်တော်တို့လည်းချိန်ကကပြရတော့တာပေါ့လေအဲ့တော့ကလေးတွေကြီးရဲ့လူငယ်တွေကြီးတဲ့ဆိုရင်ပုံရောပါပါဆိုလို့နောက်သူတို့ကအတင်းအကျန်းထားတဲ့ပုံတွေတွေ့လာတော့ကျွန်တော်တို့ချက်ချင်းလက်ချင်းဆက်ရတယ်ပြီးတော့သူတို့လည်းဖတ်အောင်လဲနိုင်ရတဲ့ဆိုရင်နိုင်ရမကြပါဘူးဆင်းလေးတော့အရင်သူတို့ကြီးရတယ်ကျွန်တော်ထင်တယ်မြို့တော်ခမ်းမတဲ့ကအမင်းကြီးကဖြစ်နေတယ်ဘာလို့စီကလည်းကျွန်တော်တို့မသိဘူးတဲကားပေါ်အော်ရဆိုတော့ကျွန်တော်တို့မမြင်ရဘူးဒါကပြီးခဲ့တဲ့ဆွေဆွေကအုပ်စုကတာတစ်ချောင်းလုံးလာခဲ့တဲ့ပုံစံမျို
းညဉ့်ညံ့စွာဆန္ဒပြသူတွေကိုဖြိုခွင်းတဲ့ရဲတွေနဲ့လက်ပတ်နီစွမ်းအားရှင်တွေဟာစနစ်တကျလေ့ကျင့်ထားပုံရတယ်ဆိုတာသတိပြုမိကြောင်းသူကဆက်ပြောပါတယ်
။အာကျွန်တော်လက်ချင်းသိကကျွန်တော်ထင်တာတော့တစ်ခါမှကျွန်တော်တို့ဘက်ကစအားရိုက်ပြီးတော့စအားရှင်တွေကတော်တော်လေးအမျိုးသမီးနဲ့တွဲထုတ်သွားတယ်။တွဲထုတ်သွားပြီးတော့အပြင်မှာကြိုက်တယ်။သူကအဆုတ်အချက်ပုံကသူတို့တော်တော်ကောင်းကောင်းလေ့ကျင့်ထားတဲ့ပုံစံမျိုးကစအားရှင်တွေဆိုရင်လည်းရိုက်တော့ ပထမတော့တော့ကျောင်းသားတွေကျွန်တော်တို့ပြန်ဆွဲတော့ကျွန်တော်ပြန်ထုတ်ပြန်ရောက်သွားတယ်ဒါပေမဲ့လူကြီးကဝင်ကြတယ်ဗျလူကြီးကဝင်ကြတော့နည်းနည်းရှင်းသွားတယ်နောက်တော့အဲ့ဒီတိုင်းချင်းအချင်းတွေအစောပိုင်းကျွန်တော်တို့ရှိမှမတွေ့နေဘူးခြိုက်တော့မဲ့အချင်းကြတော့မှသူတို့အုတ်လိုက်ရောက်လာပြီးတော့လူကြီးကဝင်ကြတဲ့အခါမှလည်းသူကအုတ်လိုက်ချင်းချင်းပြန်ရှင်းသွားတယ်တော်တော်လေးကိုတော့သိကျင်ထားတဲ့ပုံပဲဗျအဲ့ဒီကနေ့ရောဘတ်သမဂ္ဂတို့ကတော့အချင်းအချင်းတွေကဖြစ်ပေးလိုက်ပြီးတော့ဒါတော့ကျွန်တော်လည်းမပြောတတ်တော့အနာပြောလူလူဝင်ကမဲ့ဝင်ကလို့ဒီဆားကျော်စုနောက်ဆုတ်လာတဲ့အချိန်မှာရဲမှုတွေကဝင်လာပြီးတော့ဖြန့်ပြီးတဲ့လူတွေကလည်းအဲ့ဒီလူကိုသူက share တော့အောင်လုပ်ပြီးတော့ရဲမှုကဝင်ပြီးတော့ကျွန်တော်တို့ရဲကြီးရိုက်ပြီးဖြန့်ပြီးပြလိုက်တဲ့ပုံစံရှိတယ်ရဲမှုတွေကအဲ့ဒီမှာဟိုကောင်ကတရှင်ကြီးပြေးလာပြီးတော့ရိုက်တာတော့
မန်နီမိုလိုင်းကိုသွားအရှင်တဲ့ရဲတွေကဝိုင်းဝန်းရိုက်နှက်ကန်ကြောက်တဲ့ဒဏ်ရာကြောင့်ဦးဝင်းတင်အခမဲ့ဈေးကန်းကိုသွားပြခဲ့ရတယ်လို့သူကပြောပါတယ
်အာကျွန်တော်ကမျက်နှာရောခေါင်းရောဗျလက်ရင်းကိုပေါ့ကျတဲ့ကျက်ကူကျွန်တော်ပြကြွားရတဲ့အချိန်ကျွန်တော်အဝတ်ချက်ပြင်ကိုရရှင်ဘက်ကိုဖြစ်ခံဖြစ်ခံမဲ့လီးကဆန်တဲ့အဆင့်ရောက်ပါနဲ့ကျွန်တော်ခဏနဲ့ပေါက်ချရတဲ့အဆင့်ဖြစ်သွားတယ်နောက်တော့ဒီမှာနောက်ကတောင်းသားလေးတွေကကျွန်တော်တို့ဝင်သွားမှာဝင်ဆုံးမှာဆိုတော့သူကနောက်ကတောင်းသားတွေနဲ့ကျွန်တော်နဲ့တောင်းမှာသူတို့ကနှစ်ယောက်ကဝင်ပြီးတော့ချပလိုက်တယ်အဲ့ဒီကနောက်ကနေခဏနဲ့ပေါက်ကြွားမျက်ဖက်ကိုသူလဲနေတယ်ဆိုအဲ့လို
စနားပြကျောင်းသားတွေပေါ်အစိုးရရဲ့ကင်တွေဖြည့်ရှင်းမှုနဲ့ပတ်သက်လို့မန်နီမိုလိုင်းကအခုလိုမှတ်ချက်ပေးပါတယ်
အစိုးရရဲ့လက်ပုံကိုင်းပုံကလည်းဘာမှမပြောင်းလဲဘူး။ဟိုလူလူကိုခြုံခင်းတဲ့အခါကတော့ပုံပြီးတော့အောက်မှလာတွေ့ရတယ်။နောက်ပြီးတော့သူတို့ဘက်ကဘောကလူလူခွဲပါလူလူခွဲပါလို့အော်နေတဲ့အချိန်မှာဒီကကကျောင်းသားတွေကလည်းအကျန်းဖတ်မှမဟုတ်ပါဘူး။ကျွန်တော်တို့အခုအကျန်းမဖတ်ဖို့ပြတာရဲခံတာပါ။နောက်ပြီးတော့လက်ပတန်းကကျောင်းသားအဖွဲ့တွေကလည်းအကျန်းမဖတ်ဖို့ပြတာရဲခံတာပါ။နေဝင်ဆိုင်ရှင်ဒီပဲကလပ်ကိုအကောင့်ထဲပို့ပြီးပါ။အဲ့ဒါပြောနေတဲ့အချိန်မှာသူကဝင်ပြီးတော့ခြုံခွဲတာဖြစ်တဲ့အတွက်အကျန်းဖတ်တာကိုခြုံခွဲတာမဟုတ်ဘူးကြက်သူကငင်းငင်းချမ်းချမ်းတောင်းဆိုရတဲ့ကလေးတွေကိုအစိုးရကဝင်ပြီးအကြံဖတ်တာ
မန်နီမိုလိုင်းလိုဒဏ်ရာရပြီးစေကံရောက်လာသူ6ဦးရှိတယ်လို့သူကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့လနဲ့ချီကြလာပြီးဖြစ်တဲ့ကိုကန့်ဒေတာစစ်ပွဲတွေမှာအရက်သားတွေရာနဲ့ချီပြီးတေဆုံးခဲ့ရတဲ့အကြောင်းထောက်ပြထားတဲ့အစီရင်ခံစာကိုနားဆင်ရဖို့ရှိပါတယ်ရှင်
မနက်ငယ်တဲ့ဒီမုန်ကစီအပြောင်းလဲတွေနဲ့အတူပဲအလုသမားလေသမားចောင်းသားဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်လာသလိုလူညုံရေးအာဏာပိုင်တွေနဲ့ထိတ်တိုက်တွေးမှုတွေလည်းမကြမကြာရှိလာပါတယ်ဆန္ဒပြမှုတွေဟာစစ်ဆက်ညှိနှိုင်းမှုနဲ့ပြီးဆုံးလာတဲ့အကြမ်းဖက်နှိမ်နင်းခံမှုတွေနဲ့အဆုံးသတ်တာအများစုဖြစ်နေပါတယ်ဒါကြောင့်မို့ဒီသတင်းပတ်ရဲ့စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာတော့ဆန္ဒပြမှုတွေကနေအကြမ်းဖက်မှုတွေဖြစ်မလာဘူးဘယ်သူမှတာဝန်ရှိသလဲဆန္ဒပြလူလားချက်တွေအတွက်ဆွေးနွေးညှိနှိုင်းမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရလဲဒါတွေကိုသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ VA မြန်မာပိုင်းကိုကြိုတင်ဆက်သွယ်အကြောင်းကြားထားနိုင်ပါတယ်။ဒါရိုက်ပါဝင်မှုအခက်အခဲရှိလို့ရှိရင်အတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လိုတဲ့သရရှင်တွေကိုကြိုဆိုပါရစေ
။သရရှင်တွေအနေနဲ့လာမယ့်စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီစီစဉ်ကိုလှိုင်းနိုမီတာ32 kHz 925လှိုင်းနိုမီတာ40 kHz 9433ညာနဲ့လှိုင်းနိုမီတာ48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ကိုကန့်ဒေတာစစ်ပွဲနဲ့ဒေတာကန်ရက်သားတွေရဲ့ဘဝကိုကြည့်အောင်ပါ။လောလောဆယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်ကိုကန့်ဒေတာဘက်မှာမြန်မာစစ်တပ်ကကိုကန့်ရွာသားတွေကိုပြစ်ခတ်တပ်ဖြတ်နှိပ်စက်တဲ့ဆိုတဲ့လူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့အကြောင်းရှမ်းလူခွင့်ရမန်တိုင်အဖွဲ့ကလူခွင့်ရစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။တလနီးပါးဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းဒေတာကန်တွေရာနဲ့ချီပြီးတော့တေဆုံးခဲ့ပေမဲ့ဘသူလက်ချက်လဲဆိုတာကတော့အတီးပြုတ်ဖို့မလွယ်တဲ့အကြောင်းဒေတာကန်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စစ်ပွဲကြောင့်တောင်းနဲ့ချီတဲ့ဒေတာကန်တွေစစ်ပြေးဒုက္ခတွေဖြစ်နေတရုတ်နယ်စပ်မှာခိုလုံနေကြရတဲ့အကြောင်းကိုလည်းရှမ်းလူခွင့်ရေးအဖွဲ့ကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ကိုကန့်ကိုပန်းအုတ်ချုပ်ခွေးရလောက်ကန်ဒေတာတွင်ဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခမှာမြန်မာစစ်တပ်ကနေကိုကန့်ဒေတာခန့်အရက်သားတွေကိုပြစ်ခတ်တပြချင်းနှိမ့်ဆက်ချင်းစရတွေပြုကျင့်ခဲ့တယ်လို့ရှမ်းလူခွေးရမန်တိုင်ဖွဲ့ကနေအစီရင်ခံစာထုတ်ပြန်ခဲ့တာပါကိုကဒေတာစီရီပရိပခတ်တွင်မြန်မာစစ်တပ်ရဲ့လူခွေးချိုးဖောက်မှုဖြစ်စဉ်တွေကို Shan Lugu Ye Mandan Pogani, Sitan Kayu Kerachin in a Batabi, a poor Pio Yuzu Wishidu, Manan Kun Lega Kulu Piovare.
Tomorrow, Matanina, the kids now cool him as Russian, the Picacaya Bono, Sato Yaniga Solution, and Yutin Yau Bono, Nesapako, Dwafu Gaoma, Druye, Druci Dwaka, Picacaya, Picacaya, Adi Jabono, Daron, Ugo, Matadi, Limian Yau Bono, Druani, Yoma, Dru Engu Pandore, Sato Yanima Bono, Dru Tapira, Sayani Grayani, Yomati, Nesapako, Dru, the Mida Sulon Tapira, Diarme. ไอ้มาดีมวยทาเรนวัดดีอาสาเปลี่ยนเจ้าผู้สูบยามาเดี๋ยวนี้เนี่ยเปลี่ยนไปไอ้มาเหรอที่เขาแข่งยาเดียวมาอันเดี๋ยวนี้เรามาตีส่งก็ร้านในยาวปนอ่ะยามาในตมาตียาวที่เขาแข่งยาเลยเดียวมาอันยูตาที่อู้ปนอ่ะทางแข่งยาเลยเดียวมาในสักแข่งยาเลยเดียวก็เดียวส่งเนี่ยปนอ่ะเดียวมาสักตรงยันนี่มาเลยดีอยากได้ปนอ่ะอีตัวเปล่าเลยสุดอารมณ์ตีตาเนี่ยเปลี่ยนแข่งยาเลยที่สักแข่งเดียวกันในเดียวมาตัวเนี่ยมาสักตะพักกันในเดียวมาตัวที่
ရာလေးကိုခံခဲ့ရတာလေးကိုလည်းသူတို့ပြောရတဲ့ဒေတာခံပြီးအုပ်စုတွေနဲ့အတူပေါ့နော်အဖွဲ့ရဲ့စစ်တမ်းကောက်ယူချက်စည်းရင်ရဖေဖော်ဝါရီလ17ရက်နေ့နဲ့19ရက်နေ့မှာမြန်မာစစ်တပ်ကနေဒေတာခံလူဦးကိုတပ်ဖြတ်ခဲ့ပြီး၃ဦးတန်ရာရရှိခဲ့တယ်လို့ဒေတာခံရွာသားအများပြားကိုလည်းဖမ်းဆီးခဲ့တယ်လို့လည်းမတ်လ၄ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ် ဒီစီရင်ခံစာဟာရှမ်းလူခွေရေးဖွဲ့ရဲ့လက်လှမ်းမီတလောက်သာစစ်တမ်းကောက်ယူနိုင်တာဖြစ်ပြီးဒေတာခံတွေအနေနဲ့ဖမ်းဆီးတပ်ဖြတ်ခံရမှုတည်ထက်များမယ်လို့လည်းမှနွမ်းခွန်လိုက်ကပြောပါတယ်ဖေဖော်ဝါရီလ9ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုကစီရေးပဋိပက္ခမှာဒေတာခံတရားကျော်တည်ဆုံးခဲ့ပြီးဘသူကပြစ်ခတ်တယ်ဆိုတာတိတိကျကျပြောဖို့မလွယ်ဘူးလို့ကွန်းလုံမြို့နယ်ပြည်သူ့လွှတ
မရပါဘူးပါကျွန်တော်တို့မိထုတောင်ရှိတယ်ဆိုပြောလို့မရတော့ဆူဆော့လို့မရတော့မရတော့ဖေးစီရဆိုတာကဒါအချီဆန်ကမိချင်ရှိဘူးနော်ဘုရားလက်တက်ကလေးကောင်းဘုရားကောင်းတယ်လူကောင်းဘုရားဆူဆော့ဘုရားမတ်ကိုလို့ရတယ်ကိုအချင်းချင်းတော်တန်တရားလေရောလို့ဆိုပါလာကြတာဖြစ်ပါဘူး
ဥပုံကြားရှင်ဥဆောင်တဲ့ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်ရစစ်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံများပြားဟာစစ်ပေးလူရကိုတိမ်းရှောင်နေရပြီးစစ်ပြေးဒုက္ခတွေဖြစ်နေလမ်းရှုမြို့ပေါ်နဲ့တရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရပါတယ်တရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုတော့ကိုတိုင်တွားရောက်သူမတ်နွမ်းခလိတ်ကအခုလိုပြောပါတယ်
ဒီကလေးဒီစလာရောပေါ့နော်ကျမတို့သွားတဲ့အချိန်မှာဒုက္ခတွေတွေကအကုန်လုံးထွက်ပြေးသွားတာကတော့တချို့ဆိုရွာလုံးကျတချို့ဆိုရင်တော့ဒီနည်းနည်းအသက်ကြီးရဲ့ဦရဲ့ယောက်ျားလေးတွေရဲ့လောက်နည်းနည်းပပပဲကြံခဲ့တယ်ပေါ့နော်6,000ကျော်လောက်ရှိနေဝန်းကျင်ပေါ့နော်အဲ့မှာထွက်ပြေးသွားတယ်တချို့ခါကျတော့တရုတ်ဒိုရဖက်ကနေပြီးတော့မှအထူးသဖြင့်ဒီကိုကန်နယ်ပေါ့နော်ဒီမြန်မာရဲ့ပြောမှဒီတရုတ်နယ်ဆက်တောင်ဖက်ပိုင်းနယ်ဆက်တောက်လျှောက်မှာကတော့ဒီဒုက္ခတွေစကမ်လိုမျိုးပေါ့နော်ယာယီခက်ယာယီတဲအနေနဲ့ခုနှစ်ခုရှိရလို့တရုတ်အစိုးရဖက်ကနေပြောမှဒီထောက်ကုန်ပြီးနေရတယ်ရှိတယ်ပေါ့နော်သူတို့ဒေတာရဲ့မြောက်ပိုင်းနဲ့ဆက်ဖက်မှာကတော့ဖောင်နဲ့ချီပေါ့နော်ဒီဒုက္ခတွေခါကျတော့ unofficial camp လို့ပြောရမလားအဲ့လိုမျိုးသူတို့ကိုထူကိုထားတဲ့တွေနဲ့ပဲထိုးပြီးမှနေနေတာတွေကိုကျမတို့လည်းတွေ့ခဲ့ရတယ်ပေါ့နော်ကိုကန်တိုင်းသားတွေရောပြီးတော့မှဒီတအောင်ပလောင်တိုင်းသားဒေတာခံရွာသားတွေရောအဲ့ဒီဖက်မှာအခုအမြင်ရှိတဲ့နဲ့နေနေရတဲ့ဒုက္ခတွေတွေလည်းကျမတို့တွေ့ခဲ့တယ်ပေါ့နော
်လက်ရှိရှမ်းပြည်နယ်လောက်ကန်ဒေတာအတွင်းဒေတာခံရွာသားတွေအနေနဲ့လူခွေရေးချိုးဖောက်မှုခံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီအပါအဝင်မြန်မာနိုင်ငံလူခွေရေးကော်မရှင်တွေအစိုးရဖွဲ့စည်းတွေနိုင်ငံတကာဖွဲ့စည်းတွေကနေကုတိုင်းတွားရောက်ပြီးစုံစမ်းစစ်ဆေးပေးဖို့နဲ့ဖြစ်စဉ်အလုံးသွဲအရေးယူဆောင်ရွက်မှုပြုလုပ်ပေးဖို့ကိုလည်းရှမ်းလူခွေရေးမန်တိုင်ဖွဲ့ကနေတိုက်တွန်းတောင်းဆိုထားပါတယ်လက်ရှိကုကဒေသဘက်မှာမြန်မာစစ်တပ်နဲ့ကုကတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါသေးတယ်ကိုကန်တပ်ဖွဲ့ဘက်ကအာရကန်အာမီရခိုင်တပ်မတော်နဲ့တောင်ပလောင်မြူရာလူမျိုးရေးတပ်မတော်တို့ကနေစစ်ရေးရအကူအညီပေးဆောင်နေပါတယ်အခုလိုတိုင်းရင်းသားဒေသတွေမှာစစ်ရေးသင်းမာနေမှုနဲ့ပတ်သက်ပြီးတော့အပြည့်အခက်ရပ်ဆဲနိုင်ဖို့အတွက် NCCD ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့မြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီခေါင်းဆောင်တွေကနေ9ချိန်မြောက်စည်းဝေးကိုလာမဲ့မတ်လ18ရက်နေ့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့ match လ6ရက်တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာဆိုရင်မနဲ့ခင်တိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာစီစဉ်တဲ့အတူကျမ္မာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ဒီကဏ္ဍမှာဆိုရင်ကလေးတငယ်ကြီးထွားမှုနဲ့ဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့
အဓိကတော့ physical growth ပေါ့နော်ကျွန်တော်တို့အရရှိတဲ့ခေါင်းကြီးထွားလာတဲ့ကိုယ်လေးချိန်တက်တယ်နောက်ပြီးတော့
ကျမ္မာရေးကဏ္ဍမှာပြည့်စုံနားဆင်ရပါမယ်ရှင်။ဒီနောက်ပိုင်းထုတ်လွှင့်ပေးမယ့်တိုင်းရင်းသတင်းလွှာမှာလည်းတိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုကြားကြရမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေကမှရင်ဆုံးတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်ဒီနေ့ပြတင်ပြမယ့် EDM အသုံးကတော့
Break the ice
ဖြစ်ပါတယ်စာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် THE the ICE ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့တနည်းတော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး EDM ဆိုတဲ့ the white အဓိပ္ပာယ်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ED is ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်လာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လေအများဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေရှိကြပါတယ်အလားတူပါပဲအခဏတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေရှိကြပါတယ်ဒီလိုလိုချင်းအဖြစ်ကိုပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို EDM အသုံးရ break the ice ရလို့ရည်ညွှန်းသုံးပါတယ် noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Tom ကမိကွန်းပြောဖို့လူအကြီးရှိရက်တဲ့အခါမှာသိတ်ကိုစိတ်ပူနေတာ။ဒါပေမဲ့သူကပရိသတ်နဲ့ရင်းနှီးအောင်ရည်စရာစပြောလိုက်တော့ပရိသတ်လည်းသဘောကျရည်နေကြတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် ED is ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ငင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်လာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို EDM အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်းတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်ကျမရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာကလင်းငယ်တွေရဲ့ကိုယ်ခန္ဓာကြီးထွားမှုနဲ့အုံနောက်ဖွံ့ဖြိုးတိုးတက်မှုတွေမိဘတွေကစိုးရိမ်ကြီးတာမှုဒါတွေကိုသတိထားဖို့အရေးကြီးတယ်လို့ကလေးအထုကူတွေကဆိုပါတယ်ကလေးငယ်ကြီးထွားမှုနဲ့ဖွံ့ဖြိုးမှုမှာဘလို့အချက်တွေပါဝင်ပတ်သက်နေပြီး ဘဲချက်တွေကရေဘူးရအဖြစ်လွှမ်းမိုးတက်ရောက်မှုတွေရှိနေပါတယ်ဒီအကြောင်းတွေကိုစစ်တပ်ကတူတက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
โอเคปามคดร.ซอเวนครับคลีตุงเหงื่อริมาที่ปုံมันจี้ทั่วมุเนี่ยผ่นปิ้วมุเนี่ยปัดตะพี่ดอเราดิบะซื้อนี่จองเสียอีทีคลีเหงื่อริเนี่ยปုံมันจี้ทั่วผ่นปิ้วมุก็บ้าจองอี้จี้อ่ะเลยเสียอี
เดี๋ยวก็โหอมยาใส่วันซาแม่จําได้ผิดไปมีบะเรียนอ่ะปอเนาะผ่นปิ้วสีจินเนี่ยตุรุคลีโอจี้ทั่วสีจินเนี่ยดีขนาดกูอยากจี้ทั่วล่ะเลยไม่รู้ปูปอเนาะใส่บ้านใส่ยาโรงงานบ้านใส่ยาปอตัดเดปอขอรอปอประมาณรู้တော့ကြည့်တော်မူတဲ့ဖွံ့ဖြိုးမှုမှာဖွံ့ဖြိုးတိုးတက်မှုလေးတွေရှိစေချင်တယ်ပေါ့အဲ့တော့ဒီဘာသာရပ်ကလည်းအရေးကြီးတဲ့ဘာသာရပ်ဖြစ်ပါတယ်
ဟုတ်ကဲ့ဆရာဒီညံကောင်းစေချင်တဲ့ဘက်နေလည်းပါတော့ဆရာเนาะခန္ဓာကိုယ်ကြည့်ချွတ်တာလည်းမကဘဲနဲ့ဟုတ်ကဲ့ဆရာဒီဖွံ့ဖြိုးမှုနဲ့ကြည့်ချွတ်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးခွဲခြားပြီးတော့ဆရာကိုအသေးစိတ်ရှင်းပြလို့ရမလဲ
ဒီ growth ပေါ့နော်အင်္ဂလိပ်လိုခေါ်တာ growth အဲ့ဒါကတော့ခန္ဓာကိုယ်ကြီးထွားလာတာခန္ဓာကိုယ်ထဲမှာရှိတဲ့ plus C လေးတွေပြေပြေကြီးလာတာကိုဆိုပါတယ်ကျွန်တော်အဓိကတော့ physical growth ပေါ့နော်ကျွန်တော်တို့အရရှိတဲ့ခေါင်းကြီးထွားလာတဲ့ကိုယ်လေးချိန်တက်တယ်နောက်ပြီးတော့ရက်တက်တယ်ပေါ့နော်ဒါတွေက growth လို့ခေါ်ပါတယ်နောက်ပိုင်းကတော့ကျွန်တော်တို့ development ဒီဖွံ့ဖြိုးမှုပေါ့ဒီမှာဆိုလိုတာစကားမပြောတတ်တာဒီမှာဘရင်ဘောအတန်လေးထွက်တာနဲ့နေတော့နောက်ပိုင်းကျဘာဘာမှခေါ်တတ်တယ်နောက်ပိုင်းစကားတစ်လုံးသားနှလုံးသားပြောတယ်အဲ့လိုပေါ့အဲ့လိုမျိုးတွေကတော့ဖွံ့ဖြိုးတိုးတက်မှု development လို့ခေါ်ပါတယ်အဲ့ development မှာဆိုတော့ပိုင်းလေးပိုင်းခွဲတယ်ပေါ့ဒီတွားရလာရလှူရှားရထိုင်နာထတာပေါ့နော်ဒါဒါကတပိုင်းပေါ့နောက်တစ်ပိုင်းကတော့အသေးစိတ်လှူရှားမှုလေးနဲ့မျက်စိအမြင်ပေါ့အဲအဲ့နှစ်ခုကတွဲပြီးတော့သတ်မှတ်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါကအတူတူဖြစ်နေတယ်လေခုမှမျက်စိမြင်မှပဲရာဝတ္ထုသေးသေးလေးဆိုကောက်ကင်နိုင်မယ်စာဆိုရေးနိုင်မယ်နောက်တစ်ပိုင်းကတော့အကြာအာယုံနဲ့စကားပြောနိုင်စွမ်းပေါ့အကြာအာယုံရှိမှလည်းအတန်အထွက်နိုင်တဲ့စကားပြောနိုင်တယ်အဲ့တော့ဒီနှစ်ခုလည်းတွဲပြီးတော့သတ်မှတ်ပါနောက်တနည်းအားဖြင့် social လူမှုရေးပေါ့ကလေးကမိဘကိုတွေ့ရင်ပြုံးကြတတ်တယ်လားတူတူရေးဝါလုတ်တတ်တာပဲရွယ်မှာလဲချုံမိုင်မိုင်လုတ်တတ်တာပဲရွယ်လားမဲ
ဟုတ်ကဲ့ဆရာဒီကြီးထွားမှုနဲ့ဖွံ့ဖြိုးမှုနှစ်ခုလုံးအခြေခံဥဒေသတွေရော
ကြီးထွားမှုဆိုတော့အများအားစဉ်ဆက်မပြတ်ဖြစ်တဲ့အရာဖြစ်ပါတယ်ဘယ်ချင်းအစားပြီးစဉ်ဆက်မပြတ်ဖြစ်လဲဆိုမှဆဲလေးနှစ်ခုအဖေဒီကတုပ်ပိုးနဲ့မေဒီကဥဝေနဲ့ပေါင်းပြီးတော့စပြီးဆဲလေးတစ်လုံးတည်ရနေတော့ဒုက္ခနာကိုဖြစ်တဖြည်းဖြည်းကြီးလာတဲ့ဒီလူရောဘောပြဘောဝင်ပြီးတော့ကြီးသွားမှုပြီးတဲ့အချိန်ဒီဒါဇက်တိုက်ဖြစ်တဲ့ချုံနှေးတဲ့အချိန်မြန်တဲ့အချိန်ရှိတယ်ဒါပေမဲ့ဇက်တိုက်ဖြစ်တဲ့အကြောင်းအရာဖြစ်ပါတယ်အပုံမျိုးမှုကကြတော့ဒီခန္ဓာကိုယ်တက်ကိုဘုနောက်ကလမ်းကြောင်းတွေပေါ့နော်မိုင်လီနေးရှင်းဆိုတာဒီအစီလွာပေါ့နော်နေရာလေးတွေပို့ပို့တိုးလာတာနဲ့မြတ်တဖြည်းဖြည်းပို့ပြီးတော့တက်လာတယ်ပေါ့နော်နောက်ဒီပုံမျိုးတိုးတက်မှုကများသဖြင့်ခေါင်းကနေပြီးတော့ခြေထောက်ကိုသွားတယ်ပေါ့ဒါကြောင့်လဲမွေးကင်းစကလေးတွေမှာခေါင်းကဒီလူခန္ဓာကိုယ်ရဲ့အရက်ကဲ့၄ဘုံတစ်ဘုံလောက်ထိရှိတာတဖြည်းဖြည်းမှခန္ဓာကိုယ်ကတဖြည်းဖြည်းကြီးလာတဲ့ခါကျခေါင်းကအဲ့လောက်မရှိတော့ဘူးနော်လူကြီးဆိုလို့ချင်းခေါင်းကခန္ဓာကိုယ်တစ်ခုလုံးရဲ့အရက်မြင့်တဲ့၈ဘုံတစ်ဘုံလောက်ပဲရှိသွားတော့ပါဒီလိုပုံမျိုးတူတက်မှုပုံစံတွေကတော့ကလေးတိုင်းတူတူပါပဲဒါပေမဲ့တယောက်နဲ့တယောက်ကြီးထွားမှုတက်တဲ့နှုံတော့ပတ်ချမှုရှိပါတယ
်ဟုတ်ကဲ့ဒီပုံပြမှုတူတက်မှုအပေါ်မှာတက်ရောက်နေတဲ့လွှမ်းမိုးနေတဲ့အချက်တရား
ပထမတော့နယူးယောက်ဗီဇအမျိုးဗီဇာကလည်းအများကြီးလွှမ်းမိုးပါတယ်။ဥပမာရက်ရှည်တဲ့မိသားကမွေးလာတဲ့ကလေးတွေကအရက်ရှည်တယ်ပေါ့။ဖျော်မျော်ကပြုလို့ရှင်တော့လည်းအများကြီးရှည်တာကိုမျှော်လင့်လို့မရဘူး။နောက်လူမျိုးပေါ့။ဥပမာကျွန်တော်တို့လူမျိုးရဲ့ကြီးထွားဖွံ့ဖြိုးမှုနဲ့ဥရောပတိုက်သားတွေပေါ့အင်္ဂလန်တို့ကလူတွေရဲ့ဖွံ့ဖြိုးတည်ဆောက်မှုကိုသွားရှင်လို့မရဘူး။နောက်မိန်းကလေးယောက်ျားလေးပေါ့။ဟိုယောက်ျားလေးတွေကတော့ရေဘူးရအဖြစ်မိန်းကလေးတွေတက်ပို့ပြီးတော့ရက်လည်းပို့ရှည်တယ်ပို့ပြီးတော့လည်းကိုယ်လေးချိန်များတယ်ပေါ့။ဒါတချို့ဗီဇဆိုင်ရာယောဂတွေပေါ့။ဥပမာကလေး900 600လောက်မှတယောက်လောက်ဖြစ်တယ်ပေါ့နော်။ဥပမာ down syndrome လို့ဆိုရင်တော့အဲ့လိုကလေးမျိုးကြတော့ငယ်နဲ့ဆိုင်ရင်ရက်ပူတာပဲ။ဒီပတ်ဝန်းကျင်နဲ့ပတ်သက်တဲ့ချက်လက်တွေကတော့တော်တော်များများကိုရှိပါ။ဥပမာမမွေးခင်မှာဒီကိုဝင်ဆောင်တဲ့အချိန်မှာအမေကအဟာရမကောင်းရင်ကလေးကပုံမှုထိခိုက်နိုင်တယ်။အမေကဆေးလေးတောက်တယ်ရက်တောက်တယ်ဆိုရင်ကလေးမှထိခိုက်နိုင်တယ်။ဒါမေရဲ့ယောဂတွေပေါ့နော်။ဒီကိုဝင်တွင်းမှာသူတင်ဖြစ်များလာဆိုတော့ကိုဝင်စိတ်တက်ဖြစ်တယ်တွေးတူးတယ်တော့ torch infection ဆိုတာဥမာကြိုက်တူးတို့ချိတ်ရောင်ပေါ့နော်အဲ့ဒါမျိုးတွေပေါ့ယောဂတွေဖြစ်တယ်နောက်အမေမာရေနာရရှိယောဂရှိတယ်ပေါ့ဥမာတောက်ကယောဂအကုန်လုံးယောဂဒါမျိုးတွေရှိရင်ကလေးရဲ့ဖွံ့ဖြိုးတိုးတက်မှုမှာအထူးကနေမှာ နောက်ပြီးတော့ကလေးမှာထွက်တဲ့ဟော်မုန်းဓာတ်တွေပေါ့နော်ဥမာ growth hormone လို့ခေါ်တဲ့ဒီဖွံ့ဖြိုးတိုးတက်မှုအတွက်ထွက်တဲ့ဟော်မုန်းရှိတယ် thyroid hormone ဆိုဒီ levin ချိတ်ကထွက်တဲ့ဟော်မုန်းတွေရှိတယ်ယောဂါဖြစ်သွားလို့ဒါတွေမထွက်နိုင်ဘူးဆိုလို့ရှင်လည်းဖွံ့ဖြိုးနောက်ကျတယ်ကြယ်မွေးတဲ့အချိန်မှာလည်းကလေးရင်မွန်းသွားတာတို့နောက်မွေးပြီးတဲ့အချိန်မှာအာဟာရချို့တဲ့တာနောက်ပြီးတော့ဒီဟော်မုန်းနဲ့ဆိုင်တဲ့ယောဂါတွေဖြစ်တာတော့ရေရှည်မှာ thyroid hormone ပါတဲ့ဆေးတွေတောက်နေရတာထိခိုက်တာရပြီးတော့လောင်ဘုံလို့ခေါ်တာပေါ့နော်ရိုးရှည်တဲ့ဘောမှာပေါင်ရိုးတို့ခြေစလုံးရိုးတို့လို့လက်မောင်းရိုးလက်ပြရိုးတို့လို့မှာသူတို့ရဲ့အစွန်းပိုင်းတွေမှာဒီဖွံ့ဖြိုးမှုကအဲ့ရတယ်ဖြစ်တယ်ပေါ့အဲ့နေရာတွေမှာသွားပြီးတော့ထိခိုက်မှုခြေသွားတာတို့ထိသွားတာတို့ဖြစ်လို့ရှင်တဲ့ဆက်မရှိလာပဲနဲ့တန့်သွားတာမျိုးရှိနေလို့အဲ့လိုပဲဖြစ်များတာတော့ယောဂပိုးတွေပေါ့နော်ဥပမာဆိုတော့ကညာချောင်းစိုးဖြစ်တယ်ဝက်သက်ဖြစ်တယ်ဝင်းခဏနာဖြစ်တယ်တီဗီဖြစ်တယ်ငှက်ဖြားဖြစ်တယ်တန်ယောဂဖြစ်တယ်ဒီလိုမျိုးဆိုရင်လည်းဖွံ့ဖြိုးမှုနည်းမှာပေါ့အဲ့ဒီလိုပဲကျွန်တော်တို့ကရေရှည်ယောဂတွေပေါ့မှာအဆုံးပါဆိုလို့ချင်းတီဗီတို့အနိုင်ရင်ကြာကောင်းအောင်မှုကုပဲထိုင်ကလေးကဖွံ့ဖြိုးမှုတော့ကြမယ်ငွေရပါနှလုံးယောဂပါတာတို့ဒီအုံနောက်ချုပ်ရမှုပေါ့နော်ဆယ်ရယ်ပေါ်စီလို့ခေါ်တဲ့အကြောင်းတစ်ကြောင်းကြောင့်အုံနောက်ချုပ်ရင်သွားလို့ရှိရင်လည်းကလေးရဲ့ဖွံ့ဖြိုးမှုကိုထိခိုက်နိုင်မှာနော်ရေးကြည့်တဲ့ချက်ကပါလဲဆိုတော့ဒီလူမှုရေးနဲ့စိတ်ပိုင်းဆိုင်ရာလည်းရေးကြည့်တယ်ပေါ့ဆိုတော့ broken families ပေါ့နော်မိသားစုတွေကအခုကျွန်တော်တို့နာကိဆက်သွားတယ်ပါကလေးတွေအကုန်လုံးမိဘမဲ့ဖြစ်သွားတယ်ကိုကိုရမဲ့ဖြစ်တယ်တချို့လဲနေရာတွေမှာကိုလုံးနေရတယ်ပေါ့အဲ့လိုကလေးတွေကမိသားစုနဲ့ပြည်ပရှင်ချင်းနေခွင့်ရတဲ့ကလေးတွေနဲ့ဆိုင်ရတော့ကြီးထွားမှုရောဖွံ့ဖြိုးမှုရောကျနိုင်တာအဲ့ဒီလိုပဲအများအားစိတ်ပူနေရတဲ့ကလေးတွေ insecurity ပေါ့နော်ကိုကိုကိုသိချတဲ့ဘဝမှာနေရတဲ့ကလေးတွေသူတို့တွေကလည်းဖွံ့ဖြိုးတိုးတက်မှုတော့ကျနိုင်ပါတယ်အဲ့လိုပဲသမာဘူးတို့သုံးမဘူးတို့လည်းရေကူရအဖြစ်ပေါ့ဒီနမဝသုံးခုအရရန်ထူးကြောင့်အောင်မြင်တဲ့လူတွေရှိတာပါပဲသို့တော်လည်းရေပွဲအဖြစ်တော့တယောက်တည်းမွေးတဲ့ကလေးတဲ့ဆိုင်ဒီပုံမျိုးမှုနောက်ကျဖို့အလားအလာရှိနိုင်တယ်ပေါ့ဟုတ်ပြီ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့တမရေကနာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေတိုင်းရင်သားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုစုစည်းတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ NCCT ခေါင်းဆောင်တွေနဲ့မြန်မာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီခေါင်းဆောင်တွေဟာလာမယ့်မတ်လ18ရက်နေ့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်နိုင်ငံရေးပြည်ပကြောင်းလဲမှုအနေနဲ့အပြစ်ခတ်ရစေးရေးအခြေအနေတွေနဲ့ပတ်သက်ပြီး KNPP ကနေကြေညာချက်ထုတ်ပြန်ခဲ့တဲ့ဆိုတာနဲ့ကချင်ပြည်နယ်တိုင်းဒေသအတွင်းလိမ့်ဆိုင်ပြုံးမှုအခြေအနေတွေကြောင်းကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအဖွဲ့ NCCT ကောင်းဆောင်တွေနဲ့မြန်မာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကောင်းဆောင်တွေဟာလာမယ့်မတ်လ18ရက်နေ့မှာခုနှစ်ကြိမ်မြောက်တွေ့ဆုံသွားမှာဖြစ်ပြီးအရင်ကမပြေလည်သေးတဲ့အချက်တွေကိုအပိုင်း၃ပိုင်းခွဲဆွေးနွေးသွားမှာဖြစ်တယ်လို့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ်လက်ရှိဖြစ်ပျက်နေတဲ့လက်နက်ကင်ပဋိပက္ခတွေ short chart နိုင်ရေး single tax ထဲမှာပါဝင်တဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေတက်နေရချထားရေးကိစ္စအပြင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုနှစ်ဖက်အနေနဲ့လိုက်နာမှုရှိမရှိလေ့လာဆောင်ကြည့်ရေးအဖွဲ့တွေချမှတ်ရေးအပြင် single tax ထဲမှာပါဝင်တဲ့မပြည့်ပြတ်သေးတဲ့အပိုင်းတွေကိုပါဆွေးနွေးသွားမှာဖြစ်တယ်လို့နေဟန်တာကပြောပါတယ်ဒီတွေ့ဆုံဆွေးနွေးပွဲကို NCCT အဖွဲ့ကောင်းဆောင်တွေဖြစ်တဲ့ဗိုလ်ချုပ်ကွန်မော်ဗဒိုကွယ်ထူးဝင်းနဲ့နေဟန်တာစတဲ့ကောင်းဆောင်တွေအပြင် NCCT အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေပါတက်ရောက်ကြမှာဖြစ်ပြီး ABSDF တောင်းသားတက်မိုင်းလာတပ်ဖွဲ့အပြင်ဝတ်တပ်ဖွဲ့တို့ကိုလည်းဖိတ်ကြားထားတယ်လို့ဆိုပါတယ
် KNPB ခေါ်ကရင်ညမျိုးတာတိုးတက်ရေးပါတီရဲ့ဆက်နှစ်ကြိမ်မြောက်ကွန်ကရစ်အပြီးနှစ်ပတ်လည်ဘဟုကော်မတီစည်းဝေးကနေနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲရေးအခြေအနေတွေနဲ့ပတ်သက်ပြီးသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ် အထူးသဖြင့်ကိုကန့်တိုက်ပွဲနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သွေးခွဲတဲ့ဝါဒဖြန့်ချီရေးလုပ်ငန်းအပေါ် KNPP ကနေကန့်ကွက်ရှုတ်ချခဲ့တယ်လို့အဖွဲ့ရဲ့တွင်ရင်မူဦးအောင်ဆန်းမြင့်ကပြောပါတယ်ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေတုန်းကနိုင်ငံတော်အစိုးရအဖွဲ့နဲ့ငင်းချမ်းရေးကတိကဝေပြုချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ KNU ခေါ်ကိမျိုးတအစီယုံတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ DKB ရဲ့အဖွဲ့တွေကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့တာကြောင့်လက်ရှိကြိုးပမ်းနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာကြန့်ကြာနေအောင်မှာဖြစ်တယ်လို့ဦးအောင်စာမင်းကပြောပါတယ်။ကရင်နီမျိုးတတိုးတက်ရေးပါတီဟာဖေဖော်ဝါရီလပိုင်းမှာပါတီကွန်ကရစ်ကျင်းပခဲ့ပြီးမတ်လ2ရက်နေ့မှာတဘောထားကြေညာချက်ထုတ်ပြန်ခဲ့တာပါ။
ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတစ်တခုကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ပါတီကတော့ရခိုင်မျိုးချစ်ပါတီ American Patriotic Party ဖြစ်ပြီးဖေဖော်ဝါရီလ29ရက်နေ့ကရွေးကောက်ပွဲကော်မရှင်စီပါတီတည်ထောင်ခွင့်တင်ခဲ့တာပါ။ရခိုင်မျိုးချစ်ပါတီကို Politburo 16ဦးနဲ့ဦးဆောင်သွားမှာဖြစ်ပြီးလက်တလုံးမှာပါတီဥက္ကဋ္ဌအတွင်းရင်မူစတဲ့ခေါင်းဆောင်နေရာတွေကိုရွေးချယ်ထားတာမရှိသေးတဲ့အတွက်ပါတီတည်ထောင်ခွင့်ကျပြီးမှစနစ်တကျဖွဲ့စည်းပြီးတရားဝင်ကြီးညာသွားမှာဖြစ်တယ်လို့ပါတီတဝန်ရှိသူတဦးကပြောပါတယ်။ရခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အခုပေါ်ပေါက်လာတဲ့ပါတီအပေါ်ကြိုးဆိုပေမဲ့ပြည်သူတစ်ရက်လုံးအမျိုးသားညီညွတ်ရေးလိုလားနေတဲ့အချိန်မှာပါတီသစ်တွေပေါ်ပေါက်လာတဲ့အတွက်ညီညွတ်ရေးအပိုင်းမှာထိခိုက်မှာကိုစိုးရိမ်နေလို့ဆိုပါတယ်။တကယ်လို့ရခိုင်မျိုးချစ်ပါတီအနေနဲ့ပါတီတည်ထောင်ခွင့်ကျလာရင်ရခိုင်ပြည်နယ်မှာရခိုင်နိုင်ငံရေးပါတီတစ်ခုရှိလာမှာဖြစ်ပါတယ်။
ငင်းချမ်းရေးဆိုင်ရာကတိကဝေလက်မှတ်ရေးထိုးခဲ့တာတလမပြည့်သေးတဲ့အချိန်မှာပဲကရင်ပြည်နယ်ဖားပုံမြို့နယ်ခေပူကျေးရွာအုပ်စုအတွင်းမှာ KNU တပ်မဟာ၅တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာ KNU ဘက်ကတပ်သားတအူကြဆုံပြီးတအူတိုင်ရာရခဲ့ပါတယ်။အခုဖြစ်ပွားတဲ့တိုက်ပွဲမှာ KNU ထိန်းချုပ်နယ်မြေအတွင်းကိုမြန်မာစစ်တပ်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားရတာဖြစ်တယ်လို့ KNL တပ်မဟာ၅ကပတိုစောဖာဝါကပြောပါတယ်။
ကချင်ပြည်နယ်တွင် KBC ခရီးရန်ဘာသာရေးအဖွဲ့ကနေဦးဆောင်ပြီးဒေသခံလူထုအဖွဲ့အစည်းများပါဝင်တဲ့မူရစေဝါတိုက်ဖြတ်ရေးအဖွဲ့တွေဟာဟူကောင်ခြံဝန်းဒေသတနိုင်းမြို့ကဘင်းခင်းအေက3000ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့တနိုင်းဟူကောင်ဒေသကက်တလစ်အသင်းတော်မူရစေဝါတိုက်ဖြတ်ရေးဥက္ကဋ္ဌဆရာနော်တောင်ကပြောပါတယ်။ဖေဖော်ဝါရီလ12ရက်နေ့ကနေမတ်လ2ရက်နေ့ထိလူအယောက်900အဖွဲ့3ဖွဲ့နဲ့တနိုင်းတလျှောက်ဘင်းခင်းတွေကိုဖျက်ဆီးခဲ့တာပါ။ဘင်းခင်းဖျက်ဆီးခဲ့တဲ့နေရာတွေတနိုင်းမြို့အနောက်ဘက်မိုင်20ကျော်မှာရှိတဲ့တဝမ်တရုံနဲ့တနိုင်းခတ်ခူးတခြားကန်တောင်ရံကဘင်းခင်းတွေဖြစ်တယ်လို့ဆိုပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာရှမ်းပြည်နယ်ပြီးလို့ရှိရင်ဒုတိယဘိန်းဆိုင်ပြိုမှုနဲ့ထုတ်လုပ်မှုအများဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။ကချင်ပြည်နယ်ဟာတနိုင်းဒေသကဟူကောင်ခြိုက်ဝမ်းဒေသဟာဘိန်းမဲ့အများဆုံးထုတ်လုပ်တဲ့ဒေသတစ်ခုဖြစ်တယ်လို့မူရစီဝါတိုက်ဖြတ်ရေးလူထုကော်မတီကနေပြောပါတယ်။တနိုင်းဒေသတွင်ဘိန်းဆိုင်ပြိုမှုအခြေအနေကိုတော့အမိကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ကချင်ပြည်နယ်တွင်တနိုင်းဒေသကဟူကောင်ခြိုက်ဝမ်းဒေသဟာဘိန်းမဲ့ထွက်နှုတ်အများဆုံးဒေသလို့ညချင်းနိုင်မြို့မူရီစေဝါတိုက်ဖြတ်ရေးလူထုကော်မတီရဲ့အသွင်မှုဦးအင်ခွန်တန်ကွန်ကအခုလိုပြောပါတယ
်ဟူကောင်ဒေတာကထွက်တဲ့ဘင်းကသူတို့ဘင်းမဲပေါ့နော်အဲ့ဒီအဝတ်နဲ့အဲ့လိုမျိုးပေါ့အဲ့ဒါကဒီတနိုင်းဒေတာပါပဲအဲ့ဒီဘက်ကဝင်တဲ့ဟာအများကြီးဖြစ်တယ်နောက်ပြမဒီတနိုင်းဘက်ကလာတဲ့ဘင်းတွေကသူတို့ဒီတခြားဘင်းနဲ့မတူပေါ့လေ2015နှစ်မှာမြို့မှာပေါ့လေသူတို့ဖန်ဆီမိတဲ့မူရီစေဝါဒီဆိုရင်ဘင်းဆွင်တော့တနိုင်းဒေတာကရောက်လာတဲ့ဘင်းဒီပဲဖြစ
်တနိုင်းဟူကောင်ခြိုက်ဝမ်းကဘင်းဆိုင်တောင်သူတွေဟာဘင်းဆိုင်ပြိုပြီးအသက်မွေးဝန်းကျောင်ပြုတ်ကျနေပေမဲ့လေသူတို့ရဲ့စာဝတ်နေရေးပိုင်းမှာခြောင်လည်မှုမရှိဘူးလို့ဘင်းဆိုင်တောင်သူကိုနာပေကခုလိုပြောပါတယ
်ဘာမှငွေရေးကျေးရေးပါတယ်ခုမိသားစုမှာဘာမှမရှိပိစာနဲ့လေစာလိုက်လောပန်းနေလိုင်းပေါ့အဲ့နဲ့စာနုတဲ့အိတ်ဝဲလေအဲ့ဒါနဲ့စာငရုပ်ဝဲစာအဲ့လိုပဲလုပ်ကြတာငါတို့ဆိုဘာမှမသိတာစာလေးမတတ်ဘာလေးမတတ်တော့
ဘင်းဆိုင်တောင်သူအများစုဟာသူတို့ကိုယ်တိုင်တုံးဆွဲဖို့စိုက်ပျိုးနေကြတာဖြစ်ပြီးအ धिक အကျိုးမြတ်များပြားခံစားရတဲ့သူတွေဟာစီပေါ်ရေးသမားတွေဖြစ်တယ်လို့လဲကုနာဘီကပြောပါတယ်ဘင်းဆိုင်တောင်သူတွေဟာဒေသသွေးမှရှိတဲ့သက်ဆိုင်ရာအာဏာပိုင်တွေလက်နက်ကင်ဖွဲ့စည်းတွေကိုအခွန်ပေးဆောင်ပြီးစိုက်ပျိုးနေကြတယ်လို့လဲသူကဆိုပါတယ်ကချင်ပြည်နယ်သွင်းကဘင်းဆိုင်ပျိုးတဲ့ဒေသတွေနဲ့ပတ်သက်ပြီးတော့ဆီယန်အင်ခွန်တန်ကွန်းကသူတို့ကောက်ခံစုဆောင်းရရှိထားတဲ့စစ်တမ်းတွေရအခုလိုပြောပါတယ
်ကချင်ပြည်နယ်မှာသူတို့ဒီစတုံးကမ်ပိုက်တီပေါ့လေနောက်ပြမဒီပောင်ဝါအထက်ပိုင်းမှာအများကြီးစိုက်တယ်ဆိုတာကျွန်တော်သိရတယ်။နောက်ပြမဒီပူတောင်ဘက်မှာဆိုရင်စွန်ပရာဘုတ်နဲ့ပူတောင်ကြားအရှိတ်ဘက်ချမ်းပေါ်လေအဲ့ဒီဘက်မှာအများကြီးစိုက်တယ်
မြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုကျဆင်းလာတယ်လို့ UNODC ကကုလသမဂ္ဂမူရေးဆေးဝါးအေဂျင်စီရဲ့2014ခုနှစ်အစဉ်ကစားမှာဖော်ပြထားပေမဲ့လည်းတိုင်းဒေသမှာတော့မတည်ငြိမ်သေးတဲ့နိုင်ငံရေးအခြေအနေနဲ့ဥကောင်ခြိုက်ဝန်းဒေသမှာမြေယာသိမ်းဆည်းမှုပြဿနာတွေကြောင့်ဘိန်းစိုက်ပျိုးမှုကိုဦးတည်လာတယ်လို့လည်းဒေသခံတွေကပြောပါတယ်
ဆက်ပြီးတော့ကရင်မျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးကော်မတီရဲ့စတုထအကြိမ်အစည်းအဝေးကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဖေဖော်ဝါရီလကုန်ပိုင်းတုန်းကကျင်းပပြုလုပ်ခဲ့ကြပါတယ်။ဒီအစည်းအဝေးမှာဘာထူးခြားမှုတွေရှိပြီးဘာဆုံးဖြတ်ချက်တွေချထားပါသလဲဆိုတာကိုမြင်းစနိုင်းကလည်းစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ကရင်မျိုးသားတွေကြားဖြစ်ပွားနေတဲ့လက်နက်ကန်ပြစ်ပခတ်ကိစ္စရပ်တွေပြည်လည်သွားဖို့နဲ့ငြိမ်းချမ်းရေးရယူနိုင်ဖို့အတွက်ကရင်မျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးကော်မတီကနေတွန်းအားပေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ဆရာတော်မက်သျူအေးကပြောပါတယ်
။ကော်မတီနေနဲ့တော့ဒီလိုပြစ်ပခတ်တွေဖြစ်လာတဲ့အခြေအနေမှာတော့သူတို့ဖြစ်ဒီပြစ်ပခတ်တွေကိုရှောင်ရဲနိုင်ဖို့ဒီမှာတိုင်ပင်တယ်နှီးနှောတယ်ပြီးတော့ပြန်လည်ပြီးတော့ဒီတွန်းအားပေးတာတွေရှိပါတယ်။ငြိမ်းချမ်းရေးရယူနိုင်ဖို့ရဲ့ပြစ်ခတ်ရနိုင်ဖို့ရဲ့တော့တွန်းအားပေးပါတယ်။
တပင်းတနိုင်ကလောပြခရစရေးစာကြောက်ချုပ်ဆိုနိုင်ရနဲ့ကရင်အဖွဲ့စီချင်းချင်းကြားပြိပခတွေပြေးလဲသွားအောင်ကော်မတီနေနဲ့တက်နိုင်တဲ့ဘက်ကနေဂူညီပတ်ပိုးဆောင်ရွက်သွားမယ်လို့လဲ KNU ဘူကော်မတီဝင်ဆော့လတ်ထွန်းကပြောပါတယ်
ကျွန်တော်တို့အဖွဲ့စီချင်းကြားတယ်မှာရှိနေတဲ့ပြိပခတွေဖြစ်လာမှာဆိုတော့ကျွန်တော်တို့ကိုယ်စီချင်းသွားမှာ
ကရင်ယူကလည်းညံချရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိပြုချက်လက်မှတ်ရေးထိုးခဲ့တဲ့ပေါ်ကိုလည်းဂျိုဆိုထောက်ခံကြောင်းစည်းဝဲမှာဆုံးဖြတ်ခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးကရင်တိုင်းရင်းသားရဲရဝန်ကြီးဘရိုစောထွန်းအောင်မြစ်ကပြောပါတယ
်ညံချရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိပြုချက်ပေါ့နော်နေပြည်တော်မှာလက်မှတ်ထိုးတာအဲလက်မှတ်ထိုးတဲ့ကိစ္စရပ်ကိုလည်းကျွန်တော်တို့ KUPC လို့ခေါ်တဲ့ကရင်အမျိုးသားစည်းလုံးရေးနဲ့ညံချရေးကော်မတီအနေနဲ့စရုပ်ဒအကြိမ်ကြီးလာတာစည်းရတယ်ကျိုးကိုထပ်ပံကြောက်ဆုံးဖြတ်ပါတယ်
ဒါပေမဲ့အခုလိုကတိကဝတ်လက်မှတ်ရေးထိုးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ GNU ဘူအစည်းအဝေးကဆုံးဖြတ်ချက်တွေနဲ့မကန့်ညီတဲ့အတွက်ဖွဲ့စည်းသွင်းပြန်လည်ရှင်းလင်းသွားရမယ်လို့ဖေဖော်ဝါရီ16ရက်နေ့မှာ GNU ကနေကြေညာချက်ထုတ်ပြန်ထားပါတယ်ကရင်မျိုးသားစီလုံးရဲနဲ့ညံချမ်းရဲကော်မတီကို2013ခုနှစ်မတ်လခကကရင်ပြည်နယ်ဖားအာမြို့မှာကျင်းပခဲ့တဲ့ကရင်လူတို့ရဲရသွေးဆောင်ပွဲကနေပေါတာပါတာတန်ဃာတော်တွေခရိယံအသင်းအောက်စီရာတော်တွေကရင်နိုင်ငံရဲပါတီလေးပါတီတို့ကကိုယ်စားလှယ်တွေကရင်လက်နက်ကိုင်အဖွဲ့အစည်းများမှကိုယ်စားလှယ်များကရင်လူမှုအဖွဲ့အစည်းနဲ့ကရင်လူတို့ကိုယ်စားလှယ်တွေနဲ့ပါဝင်ဖွဲ့စည်းထားပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
တိုင်းဒေသအဖွဲ့ NCCT ကောင်းဆောင်တွေနဲ့မြန်မာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကောင်းဆောင်တွေဟာလာမယ့်မတ်လ18ရက်နေ့မှာတွေ့ဆုံသွားမှာဖြစ်ပြီးလက်နက်ကင်ပဋိပက္ခတွေရှော့ချနိုင်ရေးတပ်နေရာချထားရေးကိစ္စအပြင်လေလာဆောင်ကြည့်ရေးအဖွဲ့တွေချသွားဖို့အချက်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ်။ကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့နှစ်ပတ်လည်ဘူကော်မတီအစည်းအဝေးကနေနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေနဲ့တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့ပြစ်ခတ်ရစေးရေးအခြေအနေတွေနဲ့ပတ်သက်ပြီးသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။တော်တာရှင်များရှင် VOA ကအခုထုတ်လွှင့်နေတဲ့ Radio Season တွေရဲ့ပါဝင်ရုပ်မြင့်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒါပြင် VOA ရုပ်မြင့်သံကြားအစီအစဉ်ကိုညနေ9:00နာရီမှာ Asia Set 7ကနေလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အစွန်းရောက်အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာညီလာခံမှာအကိုင်ဒါနဲ့ ISIL တို့ကိုတိုက်ခိုက်မဲ့ကိစ္စအလေးထားပြောကြရင်ကျွန်ုပ်တို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေခြင်းမဟုတ်အစ္စလမ်ကိုသွေးဖြီးသုံးချနေတဲ့လူတွေနဲ့တိုက်ခိုက်နေခြင်းသာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားသွားပါတယ်။သူတို့ကိုသူတို့ဘာသာရေးခေါင်းဆောင်တွေအစ္စလမ်ဘာသာကိုးကွယ်သူမြင့်မြတ်သောစစ်လီဒါတွေအဖြစ်ပုံဖော်ဖို့ကြိုးစားကြတယ်ဒါပေမဲ့သူတို့ရဲ့စင်ကြေပင်းမှုကိုကျွန်ုပ်တို့ဘယ်လို့မှလက်မခံပါဘူးသူတို့ဟာလိညာနေခြင်းသာဖြစ်ပါတယ်ဒီအကြံဖက်သမားတွေဘာသာရေးအသုံးချနေတာကိုလည်းခွင့်ပြုမှာမဟုတ်ပါဘူးသူတို့ဘာသာရေးခေါင်းဆောင်တွေမဟုတ်အကြံဖက်သမားတွေသာဖြစ်ကြပါတယ်အယ်ကာအီဒါနဲ့ ISIL တို့ဟာအစ္စလမ်ကျမ်းစာတွေထဲကလိုရာဆွဲထုတ်ပြီးတလွဲပြောဆိုနေကြခြင်းသာဖြစ်ပါတယ်ယဉ်ကျေးမှုချင်းပဋိပက္ခဖြစ်နေတဲ့အောင်ပြောနေကြတယ်အကြံဖက်သမားတွေ သူတို့ရဲ့အမုန်းတရားတွေကိုပြောနေခြင်းဟာကဘာဘောကမွတ်စလင်သံပေါင်း1000ကိုကူစားပြုပြီးပြောနေခြင်းမဟုတ်ပါဘူးလို့သမ္မတဥပမာကပြောကြားသွားခဲ့ပါတယ်။ယဉ်ကျေးမှုချင်းပဋိပက္ခဆိုတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှာအစ္စလမ်ဘာသာဟာနိုင်ငံတည်ထောင်စကြတဲ့ကရက်ချယ်ပါဝင်လာခဲ့တယ်လို့ဆိုပါတယ်။ဆီဦးဝင်ရောက်လာခဲ့ရတဲ့မွတ်စလင်မျိုးဆက်များစွာတို့ဟာဒီနိုင်ငံမှာစိုက်ပျိုးရေးသမားတွေ၊ကုန်သည်တွေ၊စက်ရုံအလုပ်သမားတွေအဖြစ်လုပ်ကိုင်လာခဲ့ရပါတယ်။မိထားလန်းတွေကူဖောက်ကြတယ်၊အမေရိကန်ပြည်ထောင်စုကိုတိဆောက်ခဲ့ကြတယ်။ရဲအရာရှိတွေစစ်တီတော်တွေအဖြစ်အမေရိကန်လူအဖွဲ့အစည်းကိုကာကွယ်ခဲ့ကြတယ်။အလင်တန်တရေကောင်းသင်းချိုင်းအပါအဝင်နိုင်ငံတလွှားသင်းချိုင်းတွေမှာကျွန်တော်တို့ကိုကာကွယ်ရင်းအသက်ပေးသွားတဲ့တရေကောင်းမွတ်စလင်တွေအများကြီးရှိနေပါတယ်။ဒါတွေဟာအစွန်းရောက်အကြမ်းဖက်သမားတွေကကမ္ဘာကိုမသိစေချင်တဲ့ဇာလန်တွေဖြစ်ပါတယ်။မွတ်စလင်တွေအမေရိကမှာအောင်မြင်ထွန်းကားနေတဲ့ဆိုတော့အစွန်းရောက်တွေကလူတွေမသိစေချင်ပါဘူး။ဒီအမှန်တရားတွေကိုလူတွေသိသွားရင်သူတို့ရဲ့ဝါဒဖြန့်နေတာတွေဟာလိညာနေခြင်းသာဖြစ်တယ်ဆိုတာပေါ်လွင်သွားမှာဖြစ်လို့မသိစေချင်တာဖြစ်ပါတယ်။အမေရိကန်ပြည်သူတွေဒီပြည်ထောင်စုတွေကမွတ်စလင်တွေရဲ့ဇလန်းတွေကိုမမေ့ကြဘို့လဲသမ္မတဥပမာကတိုက်တွန်းသွားပါတယ်။ဒီဇလန်းတွေဟာအမုန်းတရားနဲ့အခါရတွေကိုပပျောက်စေလိမ့်မယ်လို့လည်းပြောကြားသွားကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။သောရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီဇန်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA American အတန်မြန်မာပိုင်းစီဇန်လို့လိမ့်မူပြီးတော့စာတိုက်တက်တာမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့ပေးပို့နိုင်ပါတယ်။အီးမေးလ်နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက် 8:00 နာရီကနေ 9:00 နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ 16kHz 100.83 ညလိုင်းနိုမီတာ 19kHz 15.15 နဲ့လိုင်းနိုမီတာ 41kHz 93.95 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင
်။တေဘရမ်မှာရတက်ဖော့ကပိစုတားစီထားတဲ့သဘေးမောက်ကျောင်းသားတွေကိုကျန်းပတ်နေနေဖြူခွဲတာမျိုးမလုပ်ဖို့တောင်းဆိုတဲ့ရောင်ဝယ်မျိုးတော်ခမ်းမရှိစုလိဖြေရအနီဘုဒ္ဓူးနေဆန္ဒပြပွဲကိုအဒီကယုံနေနေရဲတွေဘယ်သူဘယ်ဝါတွေမှမသိရပဲတာဝန်ဆိုတဲ့လက်ပတ်နီးပတ်ထားတဲ့အရဝတ်လူပုဂ္ဂိုလ်တွေကနံပါတ်တုပ်တွေနဲ့အတင်းဝင်ရောက်ရိုက်နှက်ဖြိုခွဲလိုက်ပါတယ်။အဲလိုဖြိုခွဲတာမှာ88မျိုးဆက်ကောင်းဆောင်တချို့အပြင်တခြားကျောင်းသား၈ယောက်ထက်မနည်းဖမ်းခံရပြီး၁၀ယောက်ကျော်ဒဏ်ရာရတယ်လို့ရန်ကုန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အဲဒီအကြမ်းဖက်နေနေတဲ့ဖြစ်ရပ်ကပုံတွေကို Facebook လိုလူမှုကွန်ရက်ဆာမျက်နှာတွေမှာအများပြားတင်ထားပြီးတော့ဖြန့်ဝေနေကြပါတယ်။ကနေဒါနိုင်ငံတိုရွန်တိုမြို့ကကိုရီးယားလူမျိုးခရီးရန်ဖုန်တော်ကြီးတပါးဟာမြောက်ကိုရီးယားနိုင်ငံစီလူသားချင်းစာနာမှုလုပ်ငန်းတစ်ခုနဲ့သွားရောက်ရင်းပျော်ရွှင်မှုတော်မှာဖမ်းခံလိုက်ရတယ်လို့သူ့ရဲ့မိသားစုကပြောပါတယ်။အသက်60အရွယ်ဖုန်တော်ကြီးဟျုံဆူလင်းဟာပျော်ရွှင်မှုတော်စီဇန်နဝါရီလ31ရက်နေ့ကထွက်သွားပြီးတဲ့နောက်ဘာသာရင်မှမကြားရတော့ဘူးလို့သူ့ရဲ့အနီးကပ်မိတ်ဆွေတူက VOA ကိုရီးယားဘာသာဌာနကိုပြောပါတယ်။အခုနှစ်ပြည့်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ကျပ်ပေါင်ဝန်းကျင်လောက်ရှိမယ်လို့တာညီမန်းထားပြီးညီမန်းထားကြောင့်ဝန်ကြီးချုပ်လီကီချန်ကပြောကြားလိုက်တဲ့အတွက်ဒါဟာ25နှစ်တွင်အနေဆုံးဖွံ့ဖြိုးတိုးတက်မှုဖြစ်ပါတယ်။ပိုခက်ခဲတဲ့ပြည်ပင်ပြောင်းလဲရေးတွေကိုလုပ်ဖို့လိုအပ်ကြောင်းလဲအမျိုးသားပြည်သူ့ကွန်ဂရက်စီဝေးဘွတ်ဖွံ့မိန်ကမှဝန်ကြီးချုပ်ကပြောသွားပါတယ်။အရှေ့လယ်ပိုင်းဒေသမှာမတိမငြိမ်ဖြစ်အောင်အီရန်နိုင်ငံကလှုပ်တာတွေကိုလစ်လျူပြုထားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပင်လယ်ကွက်နိုင်ငံတွေရဲ့စိုးရိမ်ချက်ကိုရောပါသက်သာစေဖို့ပြောဆိုပါတယ်။အာရှဆင်တွေကိုရာစုနှစ်နဲ့ချီအောင်တုံးလာခဲ့ပြီးတဲ့နောက်2018ခုနှစ်မှာဆက်ပြီးမတုံးတော့ဘူးလို့အမေရိကန်ပြည်ထောင်စုမှအထင်ရှားဆုံးစက္ကပ်ဖွဲ့တစ်ခုကပြောလိုက်ပါတယ်။ဆင်တွေကိုစက္ကပ်ပွဲမှာတုံးနေတာနဲ့ပတ်သက်ပြီးလူတွေရဲ့ကန့်ကွက်ပြောဆိုတာတွေတိုးလာနေတာကို Ringling Brothers and Barnum and Bailey ဆိုတဲ့စက္ကပ်အဖွဲ့ကလိုက်လျောလိုက်တဲ့သဘောပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကဦးဆက်မိုးဝေဖြစ်ပြီးတော့ engineer ကတော့ Justin Hui ဖြစ်ပါတယ်။ကျမကတော့နနာချက်ပါရှင်။VOA American တမနက်ဖြန်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောဒရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.